Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်မတ်လ6ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိဖလိုင်းဒိုမီတာ24 25 32 51နဲ့ဖလိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။ကျမစုမမရှင်ဒီညပိုင်းအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကီထိုက်ပါ။အမေရိကန်ပါတီကြီးနှစ်ရက်တွေ့ရဲ့သမရလောင်းရွေးချယ်ပွဲတွေမှာတော့ Hillary Clinton နဲ့ Donald Trump တို့ဦးဆောင်နေပါတယ်။အီရန်နိုင်ငံမှာအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးလူ48ဦးသေဆုံးခဲ့ပါတယ်။သမရတဲ့အာဏာလွှဲပြောင်းမှုကိုလွှတ်တော်မှာကျင့်ပမယ်လို့ဒီကနေ့မှာပဲ NLD ပါတီကပြောဆိုလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေကိုမှတ်မိုးဖြူနဲ့အတူကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့ရန်ကုန်တိုင်းဒေသကြီးမယန်းကုန်းမြို့နယ်မှာစိတ်ကြွယူသွဆေးပြား6သိန်းကျော်ဖမ်းဆီးရမိတဲ့မှုနဲ့ပတ်သက်လို့နားဆင်ရဖို့ရှိတယ်လို့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်တဲ့နေရာမှာအဓိကဘာတွေပြင်ဖို့လိုအပ်နေပါသလဲ
ဖက်ဒရယ်မဖြစ်ဘူးဆိုတော့ပြောလို့ရတယ်လေအချက်တည်းလေအများကြီးရှိပါတယ်အဲ့တော့2008ဖွဲ့စည်းပုံကိုချိန်နေတော့2008ဖွဲ့စည်းပုံကိုဒီ NLD ဦးဆောင်တဲ့ဆိုတာဘလောက်ထိကိုစေရောကိုပါလိုက်လိုက်
လေရခိုင်မျိုးသားပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဦးလှစောနဲ့ဆွေးနွေးခန်းမှာရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်တနင်္ဂနွေနေ့နေ့တိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးသုံးသက်ချက်မြမပြည်မပေးစာများထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကီထိုင်းနဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုကပြည်내5ခုတို့မှာမနစ်စနေနေ့ကဒီမိုကရက်တစ်နဲ့ရီပါဘလစ်ကန်ပါတီကြီးနှစ်ရက်ရဲ့သမ္မတလောင်းရွေးချယ်ပွဲတွေကိုကျင်းပခဲ့ကြပါတယ်။လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ပါတီကိုစားပြုသမ္မတလောင်းတွေကိုရွေးချယ်နေကြတာဖြစ်ပါတယ်။ပြည်내လေးခုမှာကျင်းပတဲ့ Republican Party ရင်းသမ္မတလောင်းရွေးချယ်ပွဲမှာတော့လက်ရှိအချိန်ထိထောက်ခံမှုအများဆုံးရထားတဲ့ Donald Trump က Louisiana နဲ့ Kentucky ပြည်내နှစ်ခုမှာအနိုင်ရပါတယ်။အထက်လွှတ်တော်အမတ် Ted Cruz ကတော့ Maine နဲ့ Kansas ပြည်내နှစ်ခုမှာအနိုင်ရထားပါတယ်။အထက်လွှတ်တော်အမတ် Marco Rubio နဲ့ Ohio ပြည်내အုပ်ချုပ်ရေးမှူး John Kasich တို့ကတော့ပြည်내လေးခုစလုံးမှာဘယ်မှာမှအနိုင်ရတာမရှိဘဲနောက်ကနေလိုက်နေပါတယ်။တနင်္ဂနွေနေ့အထိရလဒ်တဲ့အရတော့ Republican Party ဘက်မှာ Donald Trump ကပါတီညီလာခံကိုယ်စားလှယ်358ဦးနဲ့ရှေ့ဆုံးကဦးဆောင်နေဆဲဖြစ်ပြီး Ted Cruz ကပါတီညီလာခံကိုယ်စားလှယ်295ဦးရရှိထားပါတယ်။မနေ့စနေနေ့ရွေးကောက်ပွဲမှာတော့ Ted Cruz က Donald Trump ထက်ကိုယ်စားလှယ်အရေးအတွက်ပိုပြီးရရှိခဲ့တာဖြစ်ပါတယ်။ Democratic Party ဘက်မှာတော့အထက်လွှတ်တော်အမ Bernie Sanders က Kansas နဲ့ Nebraska ပြည်နယ်တွေမှာအနိုင်ရပြီးနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကလူ ਈ ဆီယနာပြည်နယ်ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရသွားပါတယ်။ Hillary Clinton ကပြိုင်မဲ့ Bernie Sanders ထက်ရွေးကောက်ပွဲကိုယ်စားလှယ်အရေးအတွက်ပိုပြီးအနိုင်ရထားပြီးပြက်ပြက်သားသားဦးဆောင်နေဆဲဖြစ်ပါတယ်။ Hillary Clinton ကပါတီညီလာခံကိုယ်စားလှယ် 1,122 ဦးရရှိထားပြီး Bernie Sanders ကပါတီညီလာခံကိုယ်စားလှယ်429ဦးပဲရရှိထားတာဖြစ်ပါတယ
်။ Iraq နိုင်ငံမှာတော့ Helen မြို့မှာဒီနေ့တနင်္ဂနွေနေ့မှာအသေးခံဘုံးခွဲတိုက်ခိုက်မှုတစ်ခုဖြစ်တဲ့အတွက်လူ48ယောက်ထက်မနည်းသေဆုံးပြီးအများပြားဒဏ်ရာရရှိခဲ့ပါတယ်။ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ IS Islamic အစွန်းရောက်အဖွဲ့ကပြောဆိုလိုက်ပါတယ်။မြို့တော်ဘက်တရဲ့တောင်ဘက်115ကီလိုမီတာအကွာလုံချိုရေးစစ်ဆေးရေးဂိတ်တစ်ခုမှာပောက်ကွဲပစ္စည်းတွေတင်ဆောင်လာတဲ့ကားကိုတိုက်ခိုက်ရေးသမားကမောင်းဝင်ခဲ့တာလို့ရဲရရှိတယောက်ကပြောပါတယ်။မြို့ထဲကိုဝင်မိုးအတွက်ဂိတ်မှာကားတွေဒါဇင်နဲ့ချီစောင့်ဆိုင်နေခြင်းလည်းဖြစ်ပါတယ်။သေဆုံးသူတွေထဲမှာရဲသားတွေရောလုံခြုံရေးတာဝန်ရှိသူတွေရောပါဝင်ပါတယ်။တိုက်ခိုက်မှုတွေမှာတခြားလူ40ကျော်လည်းထိခိုက်ဒဏ်ရာရသွားပါတယ်။ IS Islamic အစွန်းရောက်တွေကအီရတ်မြို့တော်တော်များများမှာ2014ခုနှစ်တည်းကစပြီးအီရတ်အစိုးရနဲ့တိုက်ခိုက်နေတာလည်းဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံတွင်းက IS Islamic အစွန်းရောက်တွေရဲ့တစ္ဆာခံတွေကိုအာဖဂန်တပ်ဖွဲ့တွေအမြင့်ဖြုတ်ရှင်းလင်းခဲ့တယ်လို့သမ္မတအာရှပ်ဂါနီကပြောဆိုပါတယ်။IS Islamic အစွန်းရောက်အဖွဲ့ဟာအာဖဂန်နိုင်ငံတွင်ပဋိပက္ခတွေဖြစ်စေတဲ့အဖွဲ့တစ်ခုဖြစ်ပြီးသူတို့ရဲ့အစွန်းရောက်အတွေးခေါ်တွေနဲ့အကျိုးစီးပွားတွေကိုမြင့်တင်နိုင်ဖို့တိုက်ခိုက်နေတာလို့သမ္မတအာရှရက်ဂါနီကဒီကနေ့တနင်္ဂနွေနေ့မြို့တော်ကာဘူးမှာလွှတ်တော်အမတ်တွေကိုမိန့်ခွန်းပြောဆိုရာမှာထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံဟာ IS Islamic အစွန်းရောက်တွေထွက်ပြေးနေရတဲ့တခုတည်းသောနိုင်ငံဖြစ်တယ်လို့သမ္မတဂါနီကပြောဆိုပြီး IS အစွန်းရောက်တွေဟာနန်ဂါဟာခရိုင်တွင်းမှာထွက်ပြေးနေရပြီးအာဖဂန်နိုင်ငံကနေအပိတ်သက်ရှင်းလင်းပြစ်နိုင်လိမ့်မယ်လို့လည်းအခိုင်အမာပြောဆိုသွားပါတယ်။ ပါကစ္စတန်နဲ့နေဆာအာဖဂန်နိုင်ငံအရှေ့ပိုင်းကနန်ဂါဟာခရိုင်တွင်းမှာ IS အစွန်ရောက်တွေတနှစ်ကျော်ကြာအခိုင်အမာခြေကုပ်ယူပြီးအကြမ်းဖက်တိုက်ခိုက်မှုတွေနဲ့နိုင်ငံတွင်းမှာနေမြေချက်ထွင်နိုင်မှုစူးစမ်းခဲ့တာဖြစ်ပါတယ်
။ဆလိုဗေးကီးယားနိုင်ငံမှာစနေနေ့ကအာနာယပါတီကလွှတ်တော်ထဲမှာနေရာအများစုအနိုင်မရတဲ့အတွက်ဒီကနေ့မှာညွန်ပေါင်းဆိုးရဖွင့်နိုင်ဖို့အတွက်အာနာယလက်ဝဲရင်းပါတီနဲ့ပါတီငယ်လေးတွေကြားဆက်ဆက်ညှိနှိုင်းမှုစနေပါပြီ။မဲအားလုံးဒီပါရေးတွက်ပြီးချိန်မှာဝင်းကြီးချုပ်Robert Fico's Mae Social Democracy Party ကမဲရီအတွက်30ရာခိုင်နှုန်းလောက်နိုင်ရပြီးလွှတ်တော်မှတ်နေရာ150တင်းမှာ49နေရာရခဲ့ပြီးတော့အရင်ဆိုးရရဲ့လွှတ်တော်နေရာ83နေရာဆုံးရှုံးခဲ့ပါတယ်။စီးပွားရေးလုပ်ငန်းလွတ်လပ်ခွင့်တွေကိုထောက်ခံအားပေးတဲ့ Pro Business Freedom and Solidarity Party ကမဲ12နေရာခိုင်နှုန်းနဲ့အမှတ်နေရာ22နေရာရပြီးတော့ဒုတိယနေရာကလိုက်ပါတယ်။ဝန်ကြီးချုပ် Fico ရဲ့မဲဆွေပွဲမှာဥရောပတက်မက်ကရဲ့အစီအစဉ်ကိုဆန့်ကျင်တဲ့ပိုလန်နဲ့ဟန်ဂေရီနိုင်ငံတွေနဲ့သဘောထားတူတဲ့ရွှေပြောင်းဝင်ရောက်သူတွေကိုဆန့်ကျင်တဲ့အခြေခံမူထားရှိပါတယ်။ဥရောပတက်မက်ကရဲ့အစီအစဉ်ကတော့ဆီးရီးယားနဲ့အီရတ်လိုနိုင်ငံစစ်တမ်းခံရတဲ့နိုင်ငံတွေကနေဥရောပကိုထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအညီအမျှခွဲဝေလက်ခံဖို့ဖြစ်ပါတယ်။အခုဆလိုဗေးကီးယားနိုင်ငံကဇူလိုင်လမှာဥရောပတက်မက်ကရဲ့ဥက္ကဋ္ဌအလဲကျတာဝန်ယူဖို့ပြင်ဆင်နေချိန်ဝန်ကြီးချုပ်ဖိုက်ကိုရဲ့အခုလိုအောင်မြင်မှုဖြစ်ပေါ်လာတာလည်းဖြစ်ပါတယ်။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။သမရအာဏာလွှဲပြောင်းရေးနဲ့ဆိုရသည့်ရဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဒီကနေ့တနင်္ဂနွေနေ့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဗဟိုအလုံးမှုဆောင်နေနေပြည်တော်ကပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့နှင်းစီဆိုင်အိမ်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။သမရလွှဲပြောင်းရေးလုပ်ငန်းစဉ်ကိုလွှတ်တော်မှာလုပ်မှာဖြစ်တယ်လို့ပါတီရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးညံဝင်းကစောင့်ဆိုင်နေကြတဲ့သတင်းတောက်တွေကိုအစီအဝေးအပြီးအခုလိုပြောဆိုခဲ့ပါတယ်။
အစည်းအဝေးမှာပထမဆုံးပြောပြတခုပဲရှိတယ်ကျွန်တော်အာဏာလွှဲပြောင်းရေးကိုပြည်သူ့လွှတ်တော်မှာလုပ်မယ်ဒါတခုနောက်တမရကိစ္စတွေပါဒီဒါနပတ်သက်ပြီးကျွန်တော်ပြောပြဘာမှမပေါ့
လက်ရှိဦးသိန်းစင်အစိုးရဘက်ကတမရအလွှဲပြောင်းကိုတမရအင်တော်မှာပြုလုပ်ဖို့ဆန္ဒရှိနေတာဖြစ်ပေမဲ့နောက်ဆုံးမှာတော့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့အဆိုပြုချက်အတိုင်းလွှတ်တော်မှာကျင်းပမှာဖြစ်ပါတယ်အစိုးရတဲ့အနေနဲ့ဆောင်ရွက်မဲ့ကိစ္စတွေကိုလည်းဒီကနေ့ဆွေးနွေးခဲ့တယ်လို့ဒေါအောင်ဆန်းစုကြည်ရဲ့နေပြည်တော်နေအိမ်မှာ၄နာရီကျော်ကြာအစည်းအဝေးပြီးပါတီပြောခွင့်ရဦးညံဝင်းကပြောပါရယ်အစိုးရအဖွဲ့အမည်စင်းကိုဒီကနေ့ပါတီဗဟိုအလုံးမှုဆောင်အစည်းအဝေးပြီးမှကြေညာနိုင်မယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွင်ပါတီထိပ်တန်းပုဂ္ဂိုလ်တို့ကပြောဆိုထားပေမဲ့ဒုသမရအမည်စင်းရောအစိုးရအဖွဲ့တဲ့အမည်စင်းကိုပါပါတီဘက်ကထုတ်ပြန်ခြင်းမရှိသေးပါဘူးအခုမလကုံမှာတက်တန်းကုံဆုံးတော့မဲ့လက်ရှိအစိုးရကရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်ဖွဲ့စည်းမဲ့အစိုးရတစ်ကိုအာဏာလွှဲပြောင်းပေးဖို့သတင်းသုံးပတ်ပဲလိုတော့တဲ့အချိန်မှာနေပြည်တော်ကဒေါအောင်ဆန်းစုကြည်ရဲ့နေအိမ်မှာပါတီခေါင်းဆောင်မှအစည်းအဝေးတွေဒီရက်ပိုင်းအတွင်းခက်ဆိတ်ဆိတ်ထွက်ပေါ်လာနေတာလည်းဖြစ်ပါတယ်။စနေနေ့တုန်းကလည်းပါတီရဲ့စီးပွားရေးကော်မတီအဖွဲ့ဝင်တွေနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ပါတီဗဟိုအလုံးမှုဆောင်တချို့အစိုးရတဲ့လက်ထက်ဆောင်ရွက်မဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်ရှင်
။ထိုင်ဝမ်ကျွန်းနဲ့ထိုင်ဝမ်လွတ်လပ်ရေးဘက်ကရင်းနဲ့အစိုးရအစ်စ်ကိုတရုတ်သမ္မတရှီကျင်ပင်ကပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်။ထိုင်ဝမ်လွတ်လပ်ရေးအတွက်ဆောင်ရွက်မှုမှန်သမျှကိုတရုတ်အစိုးရကပြက်ပြက်သားသားဟန်တားသွားမှာဖြစ်ပြီးနောက်ခွဲထွက်မဲ့တပိုင်းဝင်အဖြစ်ဆိုးမျိုးဘယ်တော့မှခွင့်ပြုမှာမဟုတ်ဘူးလို့တရုတ်သမ္မတရှီကျင်ပင်ကလွှတ်တော်နှစ်ပတ်လည်ညီလာခံကိုတက်ရောက်တဲ့ကိုယ်စားလှယ်တွေကိုဒီကနေ့ပြောဆိုလိုက်တာဖြစ်တယ်လို့အစိုးရပိုင်းရှင်ဟွာသတင်းဌာနကဖော်ပြပါတယ်။1949ခုနှစ်ကချန်ကေရှိရဲ့မျိုးချစ်တပ်ဖွဲ့တွေမော်စီတုံးရဲ့ကွန်မြူနစ်တပ်မတော်ကိုပြည်ရင်းစစ်မှာရှုံးနိမ်ပြီးတဲ့နောက်ပြည်မကြီးကထွက်ပြေးပြီးတရုတ်နဲ့ထိုင်ဝမ်တို့ကွဲကွာခဲ့ကြတာဖြစ်ပါတယ်။ကိုပိုင်အုပ်ချုပ်ရေးထိုင်ဝမ်ကျွန်းဟာတရုတ်ပြည်မကြီးကနေခွဲထွက်တဲ့ခရိုင်တစ်ခုဖြစ်နေတရုတ်အစိုးရကရှုမြင်ထားပြီးတော့ထိုင်ဝမ်ကျွန်းကိုတရုတ်ရဲ့အုပ်ချုပ်မှုအောက်ကိုလိုအပ်ရင်အင်အားသုံးပြန်လည်ရယူဖို့အတွက်တရုတ်အစိုးရကတန်တိတ်ထန်ချထားတာလည်းဖြစ်ပါတယ်
။ပါလက်စတိုင်းအာဏာပိုင်တွေရဲ့ပန်ကြားချက်နဲ့ချင်းပတဲ့အစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အဖွဲ့ဝင်နိုင်ငံတွေရဲ့အစိုးရကိုယ်စားလှယ်များအထူးညီလာခံတရက်ကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဒီကနေ့တနင်္ဂနွေနေ့မှာကျင်းပပါတယ်။နေ့ကြချင်းပမဲ့ညီလာခံကိုတော့ OIC အဖွဲ့ဝင်49နိုင်ငံကနိုင်ငံအကြီးအကဲတွေနဲ့နိုင်ငံခြားရေးဝန်ကြီးတွေအပါအဝင်ကိုယ်စားလှယ်900ကျော်တက်ရောက် ချမှာဖြစ်ပါတယ်။တရားမျှတတဲ့အဖြစ်တစ်ခုရဖို့စီလုံးကြစို့ဆိုတဲ့ဆောင်းပုံးနဲ့ကျင်းပါတယ်။အခုညီလာခံမှာ OIC အဖွဲ့ဝင်နိုင်ငံတွေကလက်တလောဖြစ်ပေါ်နေတဲ့ Palestine Israel ပြည်ပခါအပေါ်စိုးရိမ်မှုမြင့်တက်လာတာနဲ့ပတ်သက်လို့ကြီးညာချက်တစ်စောင်ကိုလည်းလက်မှတ်ရေးထိုးကြဖို့ရှိပါလေ။မွတ်စလင်ကဘာရဲ့အတန်တွေကိုစူးစိနိုင်မှုရွယ်ချက်နဲ့1969ခုနှစ်ကစတင်ဖွဲ့စည်းခဲ့တဲ့အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ဟာအာဖရိကအာရှဥရောပနဲ့တောင်အမေရိကနိုင်ငံပေါင်း56နိုင်ငံပါရှိတဲ့အင်အားကြီးတဲ့နိုင်ငံတကာအဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ
်။မလာရှိရင်နေကြရမယ့်နိုင်ငံတကာအမျိုးသမီးများနေမတိုင်ခင်အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ကုလသမဂ္ဂဖွံ့ဖြိုးရေးရုံးရဲ့အင်တာနက်စာမျက်နှာမှာတင်ထားတဲ့အာဖဂန်အမျိုးသမီးတွေရဲ့ဓာတ်ပုံတွေဖော်ပြမှုရပ်ဆိုင်းမှုဆုံးဖြတ်လိုက်တယ်လို့အဲ့ဒီရုံရဲ့တာဝန်ရှိသူတယောက်ကဒီကနေ့တတင်းတွေနေမှာပဲပြောဆိုလိုက်ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာပါရှင်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာတင်ပြခင်မှာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးခြင်းပါတယ်ရန်ကုန်တိုင်းဒေသကြီးမယန်းကုန်းမြို့နယ်မှာစိတ်ကြွယူသွေးဆေးပြား6သိန်းကျော်ဖမ်းဆီးရမိတဲ့အမှုကနေတဆင့်ပြီးခဲ့တဲ့မတ်လ5ရက်နေ့စနေနေ့တုန်းကမန္တလေးတိုင်းဒေသကြီးပြည်ကြီးတခုမြို့နယ်မှာစံချိန်တင်အရေးအတွက်နဲ့စိတ်ကြွဆေးပြား6တန်းကျော်အပါအဝင်တခြားမူရဆေးဝါးတွေကိုထပ်ပြီးတော့ဖမ်းဆီးရမိခဲ့တယ်လို့မူရဆေးဝါးတားဆီးနှိမ်နှင်းရေးတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။သတင်းပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ပြောပြပေးပါရှင်
။ပြီးခဲ့တဲ့မတ်လ3ရက်နေ့ကမယန်းကုန်းမြို့နယ်ရဲတပ်ဖွဲ့နဲ့မူရတပ်ဖွဲ့ဝင်တွေဟာရန်ကုန်တိုင်းဒေသကြီးမယန်းကုန်းမြို့နယ်မှာစိတ်ကြွယူသွေးဆေးပြား6သိန်းကျော်ကိုတရားခဏ6ဦးနဲ့အတူဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။အဲ့ဒီအမှုနဲ့ဆက်ဆက်ပြီးဖမ်းဆီးထားသူတွေရဲ့သတင်းပေးဖော်ထုတ်ချက်အရမတ်လ5ရက်နေ့မှာမန္တလေးမြို့ပြည်ကြီးတခုမြို့နယ်ကအိမ်အိမ်ကိုဝင်ရောက်ရှာဖွေခဲ့ရမှာစိတ်ကြွယူသွေးဆေးပြား6သန်းကျော်နဲ့မက်သာဖက်တမင်းဟိုက်ဒရိုကလိုရိုက်ကီလိုဂရမ်80ကျော်ကိုထပ်ပြီးဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။အခုလိုရန်ကုန်နဲ့မန္တလေးထိတ်ဆက်ပြီးရောင်းဝယ်နေကြတဲ့မူရဆေးဝါးရောင်းဝယ်သူတွေကိုစံချိန်တင်ရေအတွက်အများပြားစိတ်ကြွယူသွေးဆေးပြားတွေနဲ့အတူဖမ်းဆီးရမိတာနဲ့ပတ်သက်လို့မြန်မာနိုင်ငံမူရဆေးဝါးတားဆီးနှိမ်နှင်းရေးရဲတပ်ဖွဲ့ကဒုတိယတာဝန်မှုရဲမှူးကြီးမြင့်သိန်းက VOA ကိုအခုလိုပြောပြခဲ့ပါဗျာ။
ကျွန်တော်တို့အကြည့်ကြပြောရမယ်ကျွန်တော်ရန်ကုန်အမိသားတော်မက်တဖက်တမင်းဟိုက်ဒရိုကလိုရိုက်ကဒီကလေးကမဘေးနေ50ဂရမ်ကျွန်တော်ငွေရတော့300နမတော်ရင်စီကျွန်တော်တင်စီရမ်းကြရတယ်။မန္တလေးကတော့ကျွန်တော်ဟိုပါနော်ဒီစိတ်ကြောက်ကြီးတစ်စီကရတော့ကျွန်တော်6တန်းကျော်ပါနော်။နမတော်ဆက်တမင်းဟိုက်ဒရိုကလိုရိုက်က70ကီလိုကျွန်တော်ဘိန်းကြီးကတော့24ကီလိုကျော်နောက်ကကျွန်တော်တို့ဘိန်းသိန်းကတော့15ကီလိုကျော်နဲ့ကျွန်တော်တို့မတော်ရင်6စီတင်စီရမ်းကြပါ
မန္တလေးမြို့မှာစံချိန်တင်ဖမ်းဆီးရမိခဲ့တဲ့စိတ်ကြွယူသွေးဆေးပြား6တန်းကျော်နဲ့အခြားမူရဆေးဝါးတွေဟာကာလတန်ဖိုးအရကျပ်38ဘီလီယံနီဘာတန်ဖိုးရှိတယ်လို့အဲ့ဒီအမှုကိုစစ်ဆေးနေတဲ့မန္တလေးမူရတပ်ဖွဲ့ကတာဝန်ရှိသူတဦးကလည်းခုလိုပြောပြပါဗျာ။
ကျွန်တော်ရန်ကုန်လို့ဆမ်းမိခဲ့ရလို့ဆိုတော့ချိန်မှန်းပို့လို့လေနော်ဒီမှာဒီလိုနေနေတာအဲ့ဒီဒီကိစ္စပြီးတော့လိမ့်စာတန်းတော့တက်စာတော့ဘာမှတော့စခန်းမှာလည်းဖြစ်ပြီးတော့အခုကားပေါ်မှာရှိတဲ့ပစ္စည်းတွေ
ပြီးခဲ့တဲ့နှစ်ကလည်းရန်ကုန်တိုင်းဒေသကြီးမင်္ဂလာတုံမြို့နယ်မှာကွန်တိန်နာကားကြီးတစ်စင်းနဲ့အတူမူရဆေးဝါးတွေပမာဏအမြောက်များဖမ်းဆီးရမိခဲ့တာဟာကမ္ဘာပေါ်မှာဒုတိယအများဆုံးဖမ်းဆီးရမိတာဖြစ်တဲ့အကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကပြောဆိုထားတာပါ။လက်ရှိမှာတော့ခုလိုပမာဏများပြားလာတဲ့မူရဆေးဝါးတွေဇက်တိုက်ဖမ်းဆီးရမိနေတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံမူရဆေးဝါးတားဆီးနေနေရဲတပ်ဖွဲ့ကရဲမှူးကြီးမြင့်သိန်းကအခုလိုပြောပါတယ်။
ဒါတော့ကျွန်တော်တို့ဒီတာကီးနဲ့ဒီဖွဲ့တွေဒီဟိုတူမျိုးဆောင်ရမှုကြောင့်လို့ဒီတပိုင်းကပြောလို့ရပါမယ
်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့2015ခုနှစ်ကမ္ဘာမူရဆေးဝါးတိုက်ဖျက်ရေးအစီရင်ခံစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိန်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေစေဖြစ်တဲ့အပြင်မူရဆေးဝါးတိုက်ဖျက်မှုကိုလည်းထိထိရောက်ရောက်လှုပ်ဆောင်မှုပြက်ခွက်ခဲ့တယ်လို့ဖော်ပြထားပါတယ်။
ကိုရဲကောင်ပါရှင်ဆက်ပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ပြပေးချင်ပါတယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်တဲ့နေရာမှာလက်နက်ကိုင်တိုက်နေတဲ့တိုင်းရင်းသားတွေအင်အားစုတွေရောတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ပါညှိနှိုင်းဆောင်ရွက်တဲ့နိုင်ငံရေးယဉ်ကျေးမှုတရက်ထူထောင်ရမှာဖြစ်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်သဘောထားကြီးမှုနေနဲ့ပွင့်လင်းမြင်သာမှုလိုအပ်တယ်လို့ရခိုင်မျိုးသားပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံရဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနောက်ပြီးတော့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေနဲ့ပတ်သက်လို့ ဦးလာစောကို VOA ရန်ကုန်ရုံးတာဝန်ခံဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာနားဆင်ကြည့်ပါရှင
်မင်္ဂလာပါဆရာ
မင်္ဂလာပါ
ဆရာဟုတ်ကဲ့ပါကျွန်တော်တို့ VOA American တန်ကိုတကူးတကအချိန်မရတဲ့ကြားနေလာပြီးတော့တွေ့ဆုံမေးမြန်းခဲ့ပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်တယ်ကျွန်တော်လည်းပြောခွင့်ရလို့အများကြီးဝမ်းသာပါတယ်
ဒီအရေးကွယ်လည်းအနိုင်ရကြပြီဟို NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းဥဆောင်လာမယ်ဒီမိုကရေစီနီးလမ်းကြသွားကြရမယ်ပေါ့ဒါပေမဲ့ဒီဖက်ဒရယ်ပြည်ထောင်စုကြီးထူထောင်ကြမယ်ဆိုတာရောဘယ်လောက်ထိများအနားလာရှိပါလဲရှင
်ကျွန်တော်ကလည်းဒါကိုလေကျွန်တော်က concept အနေနဲ့ကျွန်တော်နည်းနည်းပြောချင်တယ်ဆိုတော့ကျွန်တော်နားလည်တဲ့ concept ကတော့ federal ဆိုတာကသူက process တစ်ခုပဲ process တစ်ခုကိုတည်ထောင်တယ်လို့ပဲကျွန်တော်သွားမှာအဲဒီမိုကရေစီလည်းဒီတိုင်းပဲကျွန်တော်ဗမာပြည်မှာကြတော့ဒီမိုကရေစီရရှိရေဆိုဒီမိုကရေစီရပြီရေဆိုရင်တခါတည်း solid တစ်ခုလို့ရတယ်လို့ထင်တယ်ဒါကျွန်တော်တို့ practice တစ်ခုပေါ့အဲ့တော့ practice ဆရာအဆင့်ဆင့်သွားမယ်အဲ့တော့ဗမာပြည်ကိုတည်ဆောက်ခါမှာလဲတကယ် state building nation building တော့တခါမှာလဲဒီ federal နဲ့ပတ်သက်တဲ့ institution တွေကိုကျွန်တော်တို့တည်ဆောက်အောင်မယ်တည်ဆောက်အောင်အတွက်ကျွန်တော်တို့ညှိနှိုင်းရမယ့်အပိုင်းတွေအများကြီးရှိတယ်နောက်တစ်ခုက2008ဖွဲ့စည်းပုံထဲမှာဆိုရင်လဲတချို့ကတော့ဟိုကျွန်တော်တို့ formally ပေါ့ formal အတိုင်းဆိုရင်ဒါ federal ဖြစ်တယ်ပေါ့လေအဆင့်ဆင့်ဒါပေမဲ့federal မဖြစ်ဘူးဆိုတော့ပြောလို့ရတယ်လေအချက်တည်းလေအများကြီးရှိပါတယ်အဲ့တော့2008ဖွဲ့စည်းပုံကိုချိန်နေတော့2008ဖွဲ့စည်းပုံကိုဒီ NLD ဥဆောင်တဲ့အစိုးရဘလောက်ထိကိုစိတ်ရောကိုယ်ပါလိုက်လိုက်လေလေပြင်မလဲပြင်ဖို့ကြိုးစားမလဲပြင်ဖို့တော့သူတို့ကပါပါပြည့်ရှည်ရလားဆိုတခုရှိတယ်နောက်တော့ကျွန်တော်ဒီ federal ကိုပြင်မယ်ဆိုလို့ federal ဖြစ်ဖို့တည်ဆောက်မယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားပြည်သူတွေရဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေသဘောထားကိုကျွန်တော်တို့တိုင်းရင်းသားအခွင့်အရေးတွေတောင်းဆိုနေတဲ့လက်နက်ကင်နေတဲ့အဖွဲ့အစည်းတွေရဲ့သဘောထားကိုလည်းကျွန်တော်တို့အကုန်လုံးညှိနှိုင်းမလို့ထင်ပါတယ်။အဲ့တော့ဒီဟာကြီးကကျွန်တော်ထင်တယ်ကျွန်တော်အချိန်တူတူတင်းမှာတော့ဒီဟာကြီးကအောင်မြင်ဖို့အလားအလာမရှိပါဘူး
။အခုဒီတိုင်းရင်းသားစီးလုံးညညရေးပေါ်ဒီအမျိုးသားပြန်လည်ရင်ကြားစီရေးတွေပြောနေကြတဲ့အထင်မှာပဲဒီရခိုင်ပြည်နယ်မှာလည်းမငြိမ်းမချမ်းအတန်လေးတွေကြားနေရတာရှိပါတယ်။ဥမာ AA ပေါ့နော်ရခိုင်တပ်မတော်ဆိုပြီးတော့ဟိုစူးစီးပြီးတော့အခုတော်လိုင်းရေးအသွင်ဖြစ်နေတာပေါ့လေအဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသဘောရလဲရှင်ဟိုတလောကတော့ကြားလိုက်တာတော့ဒီရခိုင်ပြည်နယ်အစိုးရကနေပြီးတော့ဖုံးတော်ကြီးတွေကကြားဝင်ပြီးတော့ညီညာရေးစစ်ဆက်ဆွေးနွေးပေးဖို့ဆိုပြီးတော့မြစ်တာရခိုင်နဲ့ကြားရပါတယ်အဲ့ဒါနဲ့ပတ်သက်လို့ဆရာသဘောထားလေးသိပြရစေရှင
်ကျွန်တော်အမြင်ကတော့တိုက်သူတို့ကတော့လောလောဆယ်တိုက်တောင်းဆိုဖို့အတွက်တနက်ဆိုတာကိုတိုကင်တစ်ခုနဲ့ကင်ပြီးတော့လက်နဲ့ကင်တော့လုံရတယ်ပေါ့ဒါပေမဲ့လမ်းညောင်းကတော့နိုင်ငံတွေးဆုံဆွေးနွေးမှုလမ်းညောင်းပဲတွေးဆုံဆွေးနွေးပြီးတော့မှကျွန်တော်တို့ဘယ်လိုသွားကြမလဲအလောလောဆယ်လက်နဲ့ကင်လည်းကင်ထားပေါ့ political dialogue ဖောင်ထဲဝင်လာမယ်အဲ့တော့ AA နေနဲ့သူလည်းသူရခိုင်မျိုးသားကျူစီပေါ်ဆိုပြီးတောင်းဆိုရတိုက်ပွဲဝင်နေအဲ့လို KI လည်းတောင်းနေဥကချင်းကရင်နဲ့ကရင် KNU ဆိုလို့ရှိရင်တစုံတရာနားလည်မို့ရပြီဆွေးနွေးဖို့တွေဝင်ပါတယ်အဲ့တော့အဲ့လူတွေအကုန်လုံးပါမှကျွန်တော်တို့အဖြစ်ရမယ်ထင်ပါတယ်ညှိတိုင်းသွားမယ်ထင်တယ်အဲ့တော့ AA အဲ့လိုလက်နဲ့ကင်ပြီးတိုင်းနေတာကိုကျွန်တော်တို့ကကျွန်တော်မှားတယ်လို့တော့မပြောချင်ဘူးသူတို့လည်းသူတို့လမ်းကြောင်းတစ်ခုတို့ရွေးတာပဲကျွန်တော်တို့ကတော့ဒီ democratic process ထဲကလည်းတစုံတရာရနိုင်မယ်အခုဆိုနည်းနည်းပါးပါးပွင့်လင်းလာမှုတွေရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကနည်းနည်းလေး progress တော့ဖြစ်တယ်ဒါပေမဲ့ great နည်းနည်းကိုကိုး progress နဲ့တွားတယ်လို့မြင်တယ်အဲ့တော့သူတို့လည်းသူတို့လမ်းကြောင်းတွားပါကျွန်တော်တို့လည်းကျွန်တော်တို့ democratic platform တွေကကျွန်တော်တို့တွားမယ်အဲ့လိုသဘောမျိုးပါ
အဲ့တော့ရခိုင်ပြည်နယ်အစိုးရကဒီရခိုင်ပါမျိုးသားပါတီကလည်းအများစုနိုင်ထားတဲ့ဆိုတော့ရခိုင်ပြည်နယ်အစိုးရဖွဲ့စည်းရေးမှာရခိုင်ပြည်နယ်ဝန်ကြီးချုပ်တယောက်ရွေးဖို့ပေါ့အဲ့ဒါလည်းနည်းနည်းလေး controversial ဖြစ်နေတာပေါ့သူကြားနေကြရတာပေါ့နော်အဲ့ဒါလည်းဒီစစ်တပ်ကလည်းသူတို့စစ်တပ်ကလူပဲထားစီကျင်နေပေါ့သူ့ကိုလည်းလူချိုက်များတယ်ဆိုပြီးတော့လည်းပြောနေကြရတာပေါ့နော်ပြီးတော့လည်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကလည်းအဲ့တို့အစိုးရဖြစ်လာတဲ့အခါမှာမြန်မာဒီမိုကရေစီအဖွဲ့ချုပ်ကလူ့ဘဝဝင်ကြီးချုပ်အဖြစ်နဲ့ခတ်မယ်ပေါ့နော်ဆိုတော့ဦးလှဆော်တို့ပါတီအနေနဲ့ပေါ့နော်သဘောထားလေးသိပြရစီရှင
်ကျွန်တော်တို့ကတော့ဒီဥပ261ပေါ့လေဒါကျွန်တော်တို့မကြိုက်ဘူးကျွန်တော်တို့ဖွဲ့စည်းပုံပြောင်းလဲရမှလည်းအဲ့ဒါပြင်ခဲ့တယ်အဲ့တော့အဲ့ဒါကိုလုံးဝဖယ်သိမ်းပါတယ်နော်ဇေယ1တို့တရား1တို့2တို့5တို့ဆိုတော့လေဒါပေမဲ့ဒီဟာကိုပေယုံနေတော့ Federal မဖြစ်သေးဘူးဒါပေမဲ့ဒါကိုပြင်လိုက်တယ်ဆိုလို့ရှိရင် Federal တက်နဲ့ Snap တစ်ခုကိုတော့တယ်ပေါ့ကျွန်တော်အမြင်နဲ့အဲ့တော့ဒီဟာလေးမှာဟိုကအဖို့အထစ်ဖြစ်နေဆိုမကောင်းဘူးကျွန်တော်တို့261ကိုပြင်ဖို့ဆိုတာကိုကျွန်တော်တို့တက်မတော်ဖက်ကဟိုကျွန်တော်တို့လိုက်လိုက်လျော်လို့မရှိခဲ့တဲ့တောင်261ကကန့်လန့်ကန့်လန့်ကြီးပဲကိုပါလာတယ်အဲ့တော့အခု NLD ကအခုစကားပြောတဲ့ခါမှာလည်း261ကိုပဲကင်ပြီးပြောလာတယ်မဟုတ်နော်သူတို့လည်းပြင်ကျင်တဲ့ဆန္ဒရှိလို့ပြောပါတယ်261ကင်ပြီးပြောလာဆိုတော့ကျွန်တော်တို့စိတ်မကောင်းဘူးအဲ့တော့ကျွန်တော်တို့ကတတိတန်းကြီးပြင်သိနေတာတွေကိုတော့အကုန်လုံးပြင်ရမှာပဲဒါပေမဲ့တချို့အရေးကြီးတဲ့ပြဿနာအကြီးကြီးပြဿနာတွေရှိတယ်ဥပမာကျွန်တော်တို့ဒီမြန်မာပြည်နိုင်ငံရေးမှာတက်မတော်ရဲ့အခန့်ငိုင်းတာတို့ကျွန်တော်တို့ဒီကာလုံဖွဲ့လို့ပါလို့ဆိုတာလေဒီဟာတွေကတော့တော်တော်လေးဟိုတက်မတော်ဖက်ကလည်းဒါအတိဆုတ်ကင်ထားမယ်ပေါ့အဲ့ဒါဆိုဒါတွေကတော့ကျွန်တော်တို့ရေရှည်မှာတော့အမှ 25% တို့เนาะ 25% ဆိုရင်ကတော့သူအဲ့ဒီ အဲ့ဒီ 25% နဲ့နိုင်ငံကိုအုပ်ချုပ်တဲ့မော်ဒယ်ကအင်ဒိုနီးရှားမှာလုပ်ခဲ့တယ်ဒါပေမဲ့ gradually gradually တဖြည်းဖြည်း short short တော့အင်ဒိုနီးရှားအခုဆိုလုံးဝကင်းသွားပြီပေါ့တော့အဲ့တော့ဒီဟာတွေကကျွန်တော်အရှင်ယူပြီးသွားမယ်နှိမ့်နိုင်ပြီးသွားမယ်အဲ့တော့တက်မတော်ဘက်ကလည်းသဘောထားကြီးကြီးနဲ့ပဲเนาะသူတို့ယုံယုံကြည်သဘောထားကြီးကြီးနဲ့သွားဖို့လိုတယ်လို့ထင်ပါတယ်အခုကတော့အဓိကတော့ဒီ political dialogue culture ကိုပမာဒီမှာထွန်းကားစီနေ NLD နဲ့တက်မတော်ကြားထဲမှာလည်းနှိမ့်နိုင်မှာဆွေးနွေးပါကျွန်တော်တို့အခုဆိုရင်ဒီလဲနဲ့ကင်ပြီးတိုက်နေရတဲ့ KNU နဲ့ဟိုတက်မတော်ကခေါင်းဆောင်တွေလည်းပြောဆိုဆွေးနွေးလို့အဖြစ်ထွက်ပြီးတချို့လည်းတူတန်တရားရှိတယ်တချို့ကလည်းကောင်းတယ်လို့မြင်နေဒါတော့ရှိမှာပေါ့လေဒါသမိုင်းကဆုံးဖြတ်ပြပါလိမ့်မယ်အဲ့လိုပဲ NLD နဲ့လည်းတိုင်းရင်းသားပါတီလေးဆွေးနွေးပါအဲ့တော့ဟိုဒီမိုကရက်တစ်ကာလ်ချာဖြစ်တဲ့တခြားနိုင်ငံတွေမှာဆွေးနွေးနေရင်ကျွန်တော်တို့စီမှာလည်းအဲ့လိုပျော်ပျော်ပွားပွားဆွေးနွေးတာမျိုးကျွန်တော်ဖြစ်စေချင်ပါတယ
်ဟုတ်ကဲ့ပါဒီရခိုင်ပြည်နယ်ဆိုတာလည်းမြန်မာနိုင်ငံကြီးတစ်ခုလုံးရဲ့အနောက်ဘက်တကားဖြစ်နေတာပေါ့နော်အနောက်ဘက်တကားဆိုတော့လုံခြုံရေးအရင်အရေးကြီးတယ်နေဆက်ဒေသလုံခြုံမှုကအရေးကြီးတယ်ဆိုတော့ဒါစစ်တပ်ရဲ့အခမ်းအနားကလည်းရခိုင်ပြည်နယ်မှာအမတန်းမှကိုအရေးကြီးတယ်လို့သဘောထားကြတာရှိပါတယ်အဲ့ဒါကြောင့်မို့လို့လည်းဟိုလူတွေကပြောနေကြတာပေါ့ရခိုင်ပြည်နယ်လုံခြုံမှုအတွက်ကိုဒီလုံခြုံရေးနဲ့ပတ်သက်လို့ရှိရင်ဒီစစ်တပ်ရဲ့အခမ်းအနားကလည်းအရေးကြီးတယ်လို့ပြောနေကြတာပါအဲ့တော့ဒီစစ်တပ်ရဲ့အခမ်းအနားကိုရခိုင်ပြည်နယ်မှာ short ချလို့မရသေးဘူးဆိုတဲ့သဘောကိုပြောနေတယ်ဟိုပုံစံမျိုးဖြစ်နေတာပါရှင်အဲ့တော့ဘယ်လိုသဘောရပါလဲ
ကျွန်တော်ကဟိုစစ်တပ်ရဲ့အခမ်းအနားဟာပုံမှန်ဒီမှာရခိုင်ပြည်အတိုင်းတန်နေပေါ့တော့တော်တော်လေးအကြီးကြီးပါတယ်ဟောဆိုကျွန်တော်တို့ဘယ်ဒီမိုကရက်တစ်အစိုးရပဲဖြစ်ဖြစ်เนาะကျွန်တော်တို့ဒီရခိုင်ပြည်မှာဥပမာ community violence တို့တခြားချင်းချောက်မှုတို့ဘာတို့ညာတို့ပေါ်လာလို့ရှင်ဒါကျွန်တော်စစ်တပ်ကတခုခုသဘောထားမကြည့်ဘူးစစ်တပ်ကတခုခုဟိုအစိုးရနဲ့စစ်တပ်နဲ့ကြားထဲမှာဟို trust မရှိဘူး understanding မရှိဘူးဆိုရင်ရခိုင်ပြည်တည်ငြိမ်မှုအများအားပြတ်သွားနိုင်တယ်အဲ့တော့ကျွန်တော်တို့ကရခိုင်ပြည်မှာရှိစစ်တပ်ကိုအရေးကြီးတာမဟုတ်ဘူးစစ်တပ်ရဲ့အခမ်းအနားနဲ့ကျွန်တော်နိုင်ငံရေးပါတီတွေရဲ့အခမ်းအနားကနှိမ့်နိုင်ပြီးသွားမယ်ဆိုရင်အထားမျိုးကျွန်တော်လိုချင်ပါတယ
်ဟုတ်ကဲ့ပါအခုရခိုင်ပြည်နယ်အကြောင်းပြောမယ်ဆိုလို့ရှိရင်ဒီနိုင်ငံတကာမှာပေါ့အများအားပေါ်လာတဲ့ပြဿနာကတော့ဒီဟိုဒီမှာတော့ဘင်္ဂလီလို့ခေါ်ကြတာပေါ့နိုင်ငံတကာကတော့ရိုဟင်ဂျာလို့ခေါ်ကြတာပေါ့နော်အဲ့ဒီလူမျိုးစုတွေပေါ့သူတို့လူနည်းစုလို့သူတို့သတ်မှတ်ထားတယ်အဲ့တော့သူတို့ရဲ့အရေးပေါ့အဲ့ဒီအရေးနဲ့ပတ်သက်လို့ရောဦးဒီဒီခိုင်မျိုးသားပါတီရဲ့သဘောထားယက်တီချက်လေးသိပြစေရှင
်ကျွန်တော်ကတော့ထင်ပါတယ်အခုအဲ့ဒီပြဿနာကတော့နည်းနည်းလေးငြိမ်နေတယ်ဗျာနည်းနည်းဟို normal နီးပါးလောက်ရောက်လာတယ်ပေါ့လေတမိုင်းပညာရှင်တွေနောက်တက်မတော်ဘက်ကလည်းတက်မတော်ဘက်ကအဲကာရှုတ်တူကလည်းပုံပွင့်လင်းပြောတယ်ဆိုရတော့ပြန်လို့ဒီရိုဟင်ဂျာဆိုတာကကျွန်တော်တို့ဘယ်လိုမှလက်ခံနိုင်တဲ့အကြောင်းအရာတခုမဟုတ်ဘူးဒါပေမဲ့ဒီမွတ်စလင်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကသူတို့ရဲ့ရပင်ရထိုက်တဲ့လူအခွင့်အရေးတော့ဒါကျွန်တော်တို့ guarantee ပေးရမယ်နောက်တစ်ခုဒီထဲမှာဟိုခိုးဝင်လာတဲ့တရားမဝင်တဲ့ဟာတွေကိုလာဥပဒေကြောင်းရအောင် rule of law အနေနဲ့ဒါသွားမယ်ဆိုတဲ့အပိုင်းကိုအကုန်လုံးလက်ခံကြပါတယ်เนาะဒါပေမဲ့အကောင့်ထဲပေါ်တဲ့အပိုင်းမှာတော့ဒါတွန်းဆုတ်ဖြစ်နေအခက်အခဲတွေအများကြီးရှိတယ်အဲ့ဒါပါပဲကျွန်တော်တို့ကတော့ဒီ Rohingya ဆိုတဲ့ဝါဟာကိုဒီဗမာပြည်သမိုင်းမှာလည်းမရှိတဲ့အတွက်ကြောင့်ဒါမေးပလိုက်ပါတော့ကျွန်တော်လည်းပြောပါတယ်မေးလိုက်တော့ခင်ဗျားတို့မိတော့မှဒီ community တွေတကယ်ဟိုဟိုစစ်မှန်တဲ့နိုင်ငံသားတွေဖြစ်အောင်တော့ဒီမြန်မာယဉ်ကျေးမှုနဲ့ယဉ်ပအောင်ရခိုင်ယဉ်ကျေးမှုသိအောင်ယဉ်ယဉ်ကျေးဖြစ်အောင်ခက်ပညာတက်အောင် develop ဖြစ်အောင်ခင်ဗျားတို့အဲ့ဒါပဲစဉ်းစားရိုဟင်ဂျာဆိုတဲ့ဟာကိုအိမ်မက်ကိုတော့ခင်ဗျားတို့ဖျောက်လိုက်ပါတော့အဲ့တော့အခုတော့ငြိမ်နေဒါပေမဲ့အစိုးရအစ်စ်တက်လာတဲ့ခါကျတော့ဒီအပြင်မှာရှိနေတဲ့ဒီ exile muslim တွေပေါ့လေ radical muslim တွေကဘလို့စကန်တော်မလို့ကျွန်တော်မသိဘူးနောက်တော့ကျွန်တော်စွ့ရင်လည်းအခုကနိုင်ငံတကာမှာဆိုလဲဘယ်မှာပဲဖြစ်ဖြစ်ဒီမိုကရေစီကိုအခွင့်အောင်းယူပြီးတော့ Islamization ကနည်းနည်းလေးဆိုးရင်စရာအခြေအနေလေးရောက်တဲ့အကြောင်းကျွန်တော်တို့ကအဲ့ဒါလေးချိန်မီပြီးတော့တခုခုရခိုင်မှာဖြစ်မှလဲဆိုးရင်လေအဲ့တော့ဒီလိုလုံခြုံရေးနဲ့ပတ်သက်လာလို့ရှင်တော့ရခိုင်ရဲ့အနေထားဆိုးရင်စရာဖြစ်တဲ့အကြောင်းကျွန်တော်တို့စစ်တပ်ကအုပ်ချုပ်တာတော့ဆိုလိုတာမဟုတ်ဘူးဒါတက်မတော်နဲ့ဒီရခိုင်ပြည်နယ်အစိုးရနဲ့တက်မတော်နဲ့ရခိုင်နိုင်ငံရေးပါတီတွေ NLD ပဲဖြစ်ဖြစ်ပဲပါတီပဲဖြစ်ဖြစ်ဟိုနားလည်မှုယုံကြည်မှုရှိတယ်ဆိုရင်ခိုင်ပြည်ကိုတည်နေငြိမ်ငြိမ်လေးထိန်းထားနိုင်လို့ဆိုရင်ကောင်းပါတယ်နှုတ်မရင်ကျွန်တော်ရခိုင်ပြည်အနေထားပြတ်သွားရင်ဘာမှမဖြစ်ရဒီမိုကရက်တစ် process ကလည်းအထိပါတွေပေါ်လာနိုင်တာဆိုရင်တော့
ပါဟုတ်ကဲ့ပါနောက်တစ်ခုမြန်မာဒီရခိုင်ပြည်နယ်နဲ့ပတ်သက်ပြီးပြောရမယ်ဆိုလို့ရှိရင်လောက်ကန်ရှားပါတဲ့ပြဿနာပေါ့နော်ဟိုဒီနေ့ရင်ဆိုင်နေရတာဘာလို့လဲဆိုတော့ရခိုင်ပြည်နယ်မှာလူငယ်တွေမရှိသလောက်ရှားပါသွားပါပြီလူငယ်အများစုကမလေးရှားနိုင်ငံထွက်လောက်ကြမယ်ထိုင်းနိုင်ငံထွက်ပြီးလောက်ကြမယ်ဒါလည်းမကောက်ပြည်ရင်းမှာပဲတခြားနေရာတွေမှာသွားလုပ်တဲ့လူတွေလည်းရှိပါတယ်။ရန်ကုန်မြို့မှာတောင်မှတော်တော်များများရခိုင်လူငယ်တွေလှုပ်လှုပ်တာတွေ့ရပါတယ်။မြို့သမီးတွေရောမြို့သားတွေရောအဲ့လိုပဲဒီဖားကတ်မှာဆိုလို့ရှိရင်လည်းတိတ်နဲ့ရှိပြီးတော့ရခိုင်လူငယ်တွေအလုပ်လုပ်တာတွေ့ရပါတယ်။သူတို့ရဲ့ပြဿနာတွေပေါ့နော်ဒီဖားကတ်မှာရေမစေးကြောက်လုပ်ရင်းနဲ့အသက်တွေဆုံးရှုံးကြရတယ်၊ငွေစည်းဝါးတွေဆွဲကြရတယ်။သူတို့တွေဒီကိုဒေတာကိုပြန်လာနိုင်အောင်မဟာဗျူဟာတရတော့ချမှတ်ပြီးလောက်ရလိမ့်မယ်တို့ဒီမှာသုံးသပ်မိပါတယ်အလုတ်ကင်နေဖြန်ပြီးတော့ဗောလေအဲ့တော့ဒီခိုင်ပြည်နယ်မှာအလုတ်ကင်ဖြန်ပြီးနေပတ်သက်ပြီးတော့ဆရာတို့ပါတီရဲ့ဟိုမူဝါဒလေးသိပြရစီရှင်
ကျွန်တော်တို့ရခိုင်မှာလုတ်ခိုင်ဖန်ဒီဆိုတာကျွန်တော်တို့ကဒီကျွန်တော်တို့ရခိုင်တပြည်လုံးအတိုင်းအတာနဲ့လျှက်စစ်မေးရရှိရေးဆိုတာကျွန်တော်တို့စပါတီ RNDP စထောင်တွေကကျွန်တော်လုတ်ခဲ့ပါတယ်ဒါမှမဟုတ်ကျွန်တော်ငါးနှစ်နီးပါးသာလုတ်ပုတ်ပါတယ်ကျွန်တော်တို့ဒီဟာကျွန်တော်တို့မအောင်မြင်ဘူးနည်းနည်းပါးပါးရတာရှိတယ်ဘာလို့ဆိုကျွန်တော်တို့ဒီအကုံလုံးပေါ့လေကြည်လွတ်တော့အနှံ့ကျွန်တော်လျှက်စစ်မေးရတယ်ဆိုလို့ရှိရင်ကျွန်တော်တို့မှာကျွန်တော်တို့ကျွန်တော်အသေးစားဆက်မှုလုပ်ငန်းလေးတွေကအစပေါ်တော့ကျွန်တော်တို့ကောင်းလာမယ်ဆိုလို့ရှိရင်ကျွန်တော်အလုတ်ကန်ခွင်လန်းနဲ့ပေါ်လာမယ်နောက်တစ်ခုကကျွန်တော်တို့စက်မှုစုံတွေကိုအများကြီးမျှော်လင့်ခဲ့တယ်ဒါပေမဲ့ကျွန်တော်ငါးနှစ်နီးပါးသာကုံသွားတယ်ကျွန်တော်တို့ဟိုအမတန်ပြဿနာများတဲ့ဟိုအငင်းပွားပွေရာဖြစ်တဲ့ကြောက်ဖြူမှာပဲတဝဲဝလေလွယ်နေဖြစ်တယ်နောက်ကျွန်တော်တို့အမတန်လက်တွေ့အကောင့်တွေဖော်လို့ရတယ်ပုံညွှန်းစက်မှုစုံဆိုတာကြီးကဦးထက်တော့ဘာမှမသိဘူးအဲ့ကွင်းမြင်ကြီးကြီးနဲ့ဝဲလေဝဲလေပဲဖြစ်နေပါတယ်အဲ့တော့ကျွန်တော်တို့ကရခိုင်ပြည်မှာရက်စင်မီပြည်ဝရရှိရရက်စင်မီရရှိဆိုတာလည်းခုနကကျွန်တော်တို့ပြောလို့ SCZ ဆိုတာလည်းကျွန်တော်တို့တဘာဝတန်ခွင့်နဲ့ပတ်သက်တဲ့ကျွန်တော်တို့ Federal မူထမ်းမှာပါတဲ့ဒီ Resource Sharing ဆိုတာတဲ့နဲ့ပြန်ပြီးဆက်လာပါတယ်အဲ့တော့ကျွန်တော်တို့ဒီမှာစက်မှုစုံတွေပေါ်လာရေးရခိုင်တပြည်လုံးမိရရှိရေးဆိုတာကိုကျွန်တော်တို့ပြီးခဲ့တဲ့9နှစ်အတွင်းမှာကျွန်တော်တို့အားရစရာကျွန်တော်တို့မမြင်ခဲ့ရဘူ
းအဲ့တော့ EIDI အဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့ပေါ့ဒီတဘာဝတင်ရစာတာတွေ Transparency ဖြစ်ရမယ်ပွင့်လင်းမြင်သာမှုရှိရမယ်ပေါ့ဟိုတာဝန်ခံတာဝန်သိမှုတွေအကုန်လုံးပါတာပေါ့နော်အဲ့တော့အခုလောလောဆယ်မှာဒီတဘာဝရေနံတိုက်ကြီးရှိနေတဲ့ဒီရခိုင်ကမ်းလွန်ဒေသကနေထွက်တဲ့တဘာဝရေနံတိုက်ကြီးကဒီကဘာနဲ့ခြီးပြီးတော့နာမည်လည်းကြီးပါတယ်ဟိုတန်းနဲ့ဒေါ်လာတန်းနေနဲ့ခြီးပြီးတော့ရရဲဆိုပြီးတော့အတန်တွေကထွက်နေပြီးတော့ရခိုင်ပြည်သူတွေတပြားမှမခံစားရတဲ့အခြေအနေမှာဖြစ်နေတာပေါ့နော
်ဟုတ်ကဲ့အခုတော့ကျွန်တော်တို့ပုံမှာကျွန်တော်တို့တောင်းဆိုမှုပုံမှာရခိုင်တွေတောင်းဆိုတာ fair ဖြစ်ပါတယ်မျှတပါတယ်ဆိုတာကိုကျွန်တော်တို့ပုံမှာပြည်သူအများစုကလည်းကျွန်တော်ကိုချင်းစာပေးရပါတယ်ကျွန်တော်တို့ဒီအတိုင်းမဲ့ဟိုလက်ရှိအာဏာရှိနေတဲ့လူတွေဘက်ကတော့နည်းနည်းဒီပေါ်မှာတော့ဟိုလက်တွေ့ကြကြတော့တုံ့ပြန်မှုတွေအင်မတန်အားနေတာပေါ့ဒါပေမဲ့ပြည်သူတွေကတော့ဗမာပြည်သူတွေတိုင်းဒေသပြည်သူတွေကတော့မြင်လာပဲအထူးသဖြင့်ဗမာပြည်သူတွေပို့ပြီးဗမာတွေကကျွန်တော်တို့ပို့သိလာတဲ့ကြောင့်ကျွန်တော်တို့တော့ဘာကြီးပြောဒီ process မှာကျွန်တော်တို့ဝန်တာတဲ့ဒါလေးတူ
ဟုတ်ကဲ့ပါအခုနောက်ဆုံးအနေနဲ့ပေါ့နော်ဒီ ANP ရခိုင်မျိုးသားပါတီတွင်မှာခေါင်းဆောင်ပိုင်းအခြေအနေလေးပေါ့နည်းနည်းသဘောထားကွဲလွဲတာလေးကြားနေရပါတယ်ဒါလည်းသဘောထားကွဲရဆိုတာလည်းဒီမိုကရေစီမှာတော့သဘောထားကွဲလွဲခွင့်ရှိပါတယ်ဒီတိုင်းနေအဲ့တော့ဒီမျိုးသားပြည်နယ်ရင်ကြားစည်းရုံးလေးပြောရင်ဒီ ANP နဲ့ဒီ ANP ပါတီကြားမှာရောခေါင်းဆောင်ချင်းချင်းပြန်လည်ရင်ကြားစည်းရုံးလေးပါတယ်အခြေအနေဘယ်လိုရှိပါလဲဆင
်ကျွန်တော်တို့ရောအများအားကြိုးစားပါတယ်ခုကျွန်တော်တို့ပါတီကလည်းဟိုကျွန်တော်ထင်ပါတယ်เนาะကျွန်တော်တို့နိုင်ငံရေးပါတီဆိုပေမဲ့ကျွန်တော်တို့ပါတီ institution အနေနဲ့ကျွန်တော်ခိုင်ခိုင်မာမာမရှိပါဘူးเนาะကျွန်တော် very loose ပါပဲအရင်ရောပါအဲ့တော့ဒီကြားထဲမှာလည်းဟို faction တွေတော့ရှိတာအမှန်ပါပဲ faction တယောက်လာတဲ့လမ်းကြောင်းတွေကမတူရဘူးဆိုတော့ faction တွေရောရှိကြတယ်နောက်တစ်ခုကဟိုကျွန်တော်တို့အဓိကကြုံတဲ့အခက်အခဲတကူကျွန်တော်ဒီငါးနှစ်တွေ့ကြုံမှာပြောချင်တာကတော့ဟိုပါတီထောင်လိုက်တဲ့ခါမှာရွှတ်တော်တွေကိုရောက်သွားတဲ့လူနဲ့ပါတီထဲမှာကြံခဲ့လို့တွေ့ကြမှာတပတိပခါနေနဲ့ရှိပါတယ်အဲ့တော့အဲ့ဒါကိုကျွန်တော်တို့ဟို check and balance လို့ပေါ်ပြဟိုလွှတ်တော်နဲ့ဟိုအစိုးရ check and balance လို့သူပါတီတစ်ခုရဲ့လွှတ်တော်တွေကိုရောက်သွားတဲ့လူနဲ့လွှတ်တော်အောက်မှာလွှတ်တော်မရောက်ဘဲပါတီဒီစားကိုကြံတဲ့လူတွေကြားထဲမှာ check and balance နဲ့ဟိုမလုံနိုင်တဲ့အတွက်ကြောင့်ပါတီကတခါတခါဟိုငြင်းငြင်းဖြစ်သွားတာလည်းရှိပါတယ်အဲ့ဒါလေကျွန်တော်တို့ညှိဖို့ကြိုးစားပါတယ်အခုဟိုအရင်တော့ကဖြစ်ခဲ့တာတွေကိုကျွန်တော်သုံးသပ်ပြီးတော့အကောင်းဆုံးဖြစ်နိုင်အောင်ကြိုးစားဖို့ဘာလို့ဆိုကျွန်တော်တို့ပါတီလွှတ်တော်ထဲမှာပြည်ထောင်စုလွှတ်တော်ထဲမှာဆိုလဲတိုင်းရင်းသားထဲမှာဆိုလဲကျွန်တော်တို့ပဲရှိတယ်အဲ့တော့နောက်တစ်ခုကကျွန်တော်ကြုံလို့ပြောချင်တာကကျွန်တော်တို့တိုင်းရင်းသားတွေအကုန်လုံးစုပြီးတော့လှုပ်ထားတဲ့ Nationalist Brotherhood Federation NBF ရှိပါတယ်အဲ့ဒီ NBF ကလဲကျွန်တော်တို့ဟိုရခိုင်တွေကပဲအများအများနိုင်တယ်ပါတီတခုဖြစ်နေဆိုတော့ကျွန်တော်တို့ကအဲ့ဒီ NBF ကတစ်ဆင့် Federation ကိုတော့ဖို့ဆိုတဲ့လမ်းကြောင်းတစ်ခုရှိတဲ့ခါမှာကျွန်တော်တို့ပါတီကခိုင်မာဖို့လိုပါတယ်အဲ့တော့အခိုင်မာဆုံးဖြစ်အောင်တော့ကျွန်တော်တို့ကြိုးစားနေပါတယ်ကျွန်တော်ကတော့ဒီဒါတဘာဝလိုပဲမြင်ပါတယ
်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဆရာ
ဟုတ်ကဲ့ပ
ါဒါကတော့ရခိုင်မျိုးသားပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှစောကို VOA ရန်ကုန်ရုံးတာဝန်ခံဒေါခင်စိုးဝင်းကဒီသတင်းပတ်ရဲ့ဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်မှာတွေ့ဆုံမေးမြန်းထားတာပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်မတ်လ6ရက်နေ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်လေးကိုည10:00အထိ Washington DC မြို့တော်ကနေဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးပါမယ်အရင်ဦးဆုံးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရအောင်ပါပြည်ထရေးပြည်သူအသက်အိုးအိမ်စီစဉ်ကိုကာကွယ်နိုင်ရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မဲ့အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ဒီကနေ့2016ခုနှစ်ဖေဖော်ဝါရီ6ရက်နေ့ညနေပိုင်းကြည့်ကြောအချိန်ရန်ကုန်မှာလှည့်ကင်းဆောင်ရွက်နေတဲ့ရဲကားပေါ်ကရဲတပ်ဖွဲ့ဝင်တွေဟာကံတော်ကြီးနားကဥထွမြတ်လမ်းဘေးမှာရှေ့မီဖွင့်ပြီးဆက်နှိုးရက်ထားတဲ့ကားစီးကိုတွေ့လိုက်ရပါတယ်။မသိငါဘွေဟာအနေထားကြောင့်ကားကိုစစ်ဆေးတဲ့အခါအရင်မူကြီးအိပ်ပျော်နေတဲ့လူတယောက်ကိုတွေ့ရတဲ့အပြင်ကားပေါ်မှာလည်းဩစတြေးလျနိုင်ငံလို့ဘစ်စတိုတလက်ကိုပါတွေ့လိုက်ကြရပါတယ်ဒီလိုမတော်တဆတွေ့ရှိရှာဖွေဖမ်းဆီးမှုတွေကနေတဆင့်ရခိုင်အေတပ်ဖွဲ့ရဲ့တရုတ်နဲ့ထိုင်းနယ်စပ်ကနေမန္တလေးရန်ကုန်မြို့တွေကိုဖြတ်ပြီးရခိုင်ပြည်နယ်ဘက်ကိုတိုက်ခိုက်ရေးလက်နက်နဲ့ကြီးစံတွေပို့တဲ့အလွန်ကြီးမားတဲ့လုပ်ငန်းကြီးကိုဖော်ထုတ်နိုင်ခဲ့ပါတယ်နေစားကနေရန်ကုန်ကိုဖျက်ပြီးဖယ်သွားတယ်ဆိုတဲ့လက်နက်ရည်တွေဟာအလက်300ကျော်လို့ဆိုထားတာမို့ဒီလက်နက်တွေရခိုင်ပြည်နယ်ကိုသေမသွားပဲရန်ကုန်ဧရိယာမှာပဲတိုက်ပွဲဆင်နွှဲခဲ့ရင်ပြည်သူလူရဲ့အသက်အိုးရင်စီးစိမ်လုံခြုံရေးကိစ္စဆိုတာတွေးတော့မတွေးရစရာပါပဲပြောရရင်ဒီဖြစ်စဉ်ကိုကြည့်ရင်ရန်ကုန်မန်းသွေးလိုမြို့ကြီးတွေရဲ့လုံခြုံရေးစီးကျိုးပေါက်နေတာထင်ထင်ရှားရှားတွေးမြင်ကြရမှာဖြစ်ပြီးအားလုံးပိုင်းတွေဟာပြည်သူတွေရဲ့အဆက်အဝေးစီးပွားလုံခြုံရေးကိုတော့ကောင်းကောင်းကာကွယ်နိုင်စွမ်းမရှိတာတွေ့နိုင်ပါတယ်။ဒီကိစ္စဘယ်သူမှတာဝန်ရှိတယ်လဲ။ဘာလို့ဒီလိုဖြစ်ရတာလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။မတော်တဆဖန်ဆီးမှုကနေတဆင့်ဆက်ပြီးဖော်ထုတ်မှုတွေမှာရန်ကုန်ဒဂုံမြို့တည်မြောက်ပိုင်းမြောက်ဥက္ကလာလှိုင်းတာယာနေအိမ်တွေကနေလက်နက်ငယ်ကြီးစံတွေလေရင်ပစ်စစ်တနက်ကြီးစံတွေစကားပြောဆက်တွေညကြီးမှန်ပြောင်းတွေနဲ့စစ်တုံးပစ္စည်းအတော်များများတင်စီရမိတယ်လို့ဆိုပါတယ်။အမှုကွင်းဆက်အဖြစ်ရခိုင်ပြည်နယ်ကြောက်ဖြူခရိုင်ရမ်းပြဲမြို့နယ်ကပဇွန်ကန်အဆောက်အုံအနားမှာလဲ RPG တနက်တွေဘုံတီးနဲ့ပို့ချီတွေလက်နက်ငယ်တွေကြီးစံတွေရန်တုံးတွေနဲ့စစ်တုံးလက်နက်ပစ္စည်းကရိယာတွေထပ်ပြီးတူးဖော်တင်စီရမိခဲ့တယ်လို့သိရပါတယ်။ဖမ်းမိတဲ့တရားခံတွေကိုစစ်ဆေးဖော်ထုတ်ချက်တွေအရအဲ့ဒီလက်နက်ခဲယမ်းတွေကို2014-15ခုနှစ်အတွင်းပြည်ဦးလွင်လမ်းကြောင်းကနေ8ကျိန်၊ကရင်ပြည်နယ်ဖအံလမ်းကြောင်းကနေ10ကျိန်၊စုစုပေါင်း18ကျိန်ရန်ကုန်ကိုကိုပိုင်ကားတွေနဲ့တဲခဲ့ကြတယ်လို့ဆိုပါတယ်။အဲ့ဒီလက်နက်တွေရန်ကုန်ကိုရောက်မှပြန်လည်ထုတ်ပို့ပြီးရခိုင်ပြည်နယ်စစ်တွေကိုလိုင်းကားနဲ့3ကျိန်၊ကိုပိုင်ကားနဲ့12ကျိန်စုစုပေါင်း14ကျိန်ပို့ခဲ့တယ်လို့ဆိုပါတယ်။အဲဒီကမှတဆင့်ကြောက်ဖြူခရိုင်ပဲရောက်သွားပြီးတိတ်မကြသေးခင်တုန်းကကြားခဲ့ရတဲ့သတင်းတွေအတိုင်းရခိုင်ပြည်နယ်မှာအစိုးရတပ်နဲ့အေအေတပ်ဖွဲ့တိုက်ပွဲတွေဖြစ်ပွားလာတာပါ
စစ်အာဏာရှင်စနစ်နဲ့အုပ်ချုပ်တဲ့အစိုးရကိုတော်လှန်ဖို့ဆိုပြီးရခိုင်တိုင်းသားတွေလက်နက်ဆွဲကင်ပုံကန်တိုက်ခိုက်ခဲ့တာအခုမှမဟုတ်ပါဘူးဆယ်စုနှစ်တချို့ကြာမြင့်ခဲ့ပါပြီဒါပေမဲ့ရခိုင်လက်နက်ကင်တွေဟာရခိုင်ပြည်နယ်မှာအခြေမချနိုင်ခဲ့ပါဘူးမြန်မာနိုင်ငံရှစ်တောင်ပိုင်းထိုင်းနယ်စပ်ဘက်ကရင်လက်နက်ကိုင်တပ်ဖွဲ့အခြေပြုလှုပ်ရှားရနယ်မြေမှာခိုလုံရင်းအစိုးရတပ်တွေကိုလက်နက်ဆွဲကင်တိုက်ပွဲဝင်ခဲ့ကြတာဖြစ်ပါတယ်။အဲဒီချိန်ကာလကလေးကရခိုင်လက်နက်ကိုင်တွေဟာရခိုင်ပြည်နယ်မှာခြေချဖို့ရည်မှန်းချက်ရှိခဲ့ကြပါတယ်။ဒါကြောင့်ရည်မှန်းချက်အတိုင်းပဲရခိုင်တိုင်းသားလက်နက်ကိုင်တွေဟာမြန်မာနိုင်ငံရှစ်တောင်ပိုင်းကရင်ပြည်နယ်ကနေမြောက်ပိုင်းကရင်ပြည်နယ်ရှမ်းပြည်နယ်အချင်းပြည်နယ်ကနေတစ်ဆင့်အနောက်မြောက်ပိုင်းချင်းပြည်နယ်ကိုဖြတ်ပြီးရခိုင်ပြည်နယ်ထဲမှာပြန်ခြေချနိုင်မှုခီးချေချီတဲ့ပွဲကြီးတခုဆင်နွှဲခဲ့ပါသေးတယ်။ဒါပေမဲ့အဲ့ဒီခီးချေချီတဲ့ပွဲကြီးဟာချင်းပြည်နယ်ရောက်မှာအစိုးရတပ်ရဲ့တိုက်ခိုက်ချေမှုလာကိုခံလိုက်ရပြီးပြက်ပြေသွားခဲ့ပါတယ်။ပြောရရင်လွန်ခဲ့တဲ့နှစ်ပေါင်းကစားကတည်းကရခိုင်တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေဟာရခိုင်ပြည်နယ်ထဲပြန်ခြေချဖို့မလွယ်ကူဘူးဆိုတာပြတဲ့လက္ခဏာတစ်ခုပဲဖြစ်ခဲ့ပါတယ်
။နောက်ပိုင်းအလားတူ KNU ကရင်လက်နက်ကိုင်တပ်ဖွဲ့တွေဟာလည်းအေရဝတီတိုင်းမြဝကျွန်းပေါ်မှာအခြေချမဲ့စစ်စင်ရေးတွေလုပ်ခဲ့မှုပါတယ်။တနင်္သာရီတိုင်းကနေတဆင့်ရေချောင်းလန်းကနေအေယာဝတီတိုင်းထဲကိုလူသူလက်နက်တွေတည်ယူပို့ဆောင်ပြီးတိုက်ပွဲဖော်မဲ့လုပ်ငန်းစဉ်မှာ အဲ့ဒါလေအေယာဝတီတိုင်းထဲမှာပဲခြေမုံခံလိုက်ရပါတယ်အလားတူရခိုင်တိုင်းရင်းသားလက်နက်ကင်တွေဟာလည်းပင်လယ်ခီးလမ်းကြောင်းကနေရခိုင်ပြည်နယ်တွေကိုလူသူလက်နက်တွေနဲ့ဝင်ရောက်အခြေချဖို့ကြိုးစားခဲ့ကြပူပါသေးတယ်ဒါပေမဲ့အိန္ဒိယရေတပ်ရဲ့ဂျားဖြက်ဖမ်းဆီးခြင်းကိုခံရပြီးတချို့သေဆုံးတချို့နှစ်ရှည်ထောင်ဒဏ်တွေချမှတ်ခံခဲ့ကြရပါတယ်ပြောရရင်အဲ့ဒီခေတ်ကာလကနယ်ဆက်တွေမှာတိုက်ပွဲချင်းငယ်တွေဖြစ်ပွားနေပေမဲ့အစိုးရဟာရန်ကုန်မန္တလေးလိုမြို့ပြအေရိယာကိုလုံခြုံရေးအရာထိမ့်သိမ်းကာကွယ်ထားနိုင်တာကြောင့်ရခိုင်ပြည်နယ်လိုအေရဝတီတိုင်းလိုနေရာတွေကိုလူသူလက်နက်တည်ယူပို့ဆောင်ပြီးတဘုံထဖို့မလွယ်ဖြစ်ခဲ့တာပါဘလို့ပဲဖြစ်ဖြစ်သမရဦးသိန်းစိန်အစိုးရအဖွဲ့တာဝေယူပြီးတဲ့နောက်ဒုပိုလ်ချုပ်ကြီးကိုကိုပြည်ထရေးဝန်ကြီးဖြစ်လာပါတယ်နောက်ပိုင်းအခုလိုမြို့ပြလုံခြုံရေးအခြေအနေကျိုးပေါက်လာတာတွေ့ကြရပါတယ်။တပ်နဲ့ချီရှိတဲ့ Amphetamine နဲ့စိတ်ကြွဆေးပြားတွေရန်ကုန်မြို့တော်စီဥတီဝင်လာနေတာအကြိမ်ပေါင်းမရေမတွက်နိုင်အောင်ရှိခဲ့ပါတယ်။တခါတည်းရန်ကံမကောင်းအကြောင်းမလားလို့မတော်တဆဖမ်းမိတဲ့စိတ်ကြွဆေးပြားအရေးအတွက်တောင်းတစ်ကြိမ်မှတပ်နဲ့ချီပမာဏရှိတာတွေ့ကြရပါတယ်။တစ်ကြိမ်ကဆိုရင် uniform လက်နဲ့အပြည့်စုံနဲ့ကိုကဖုန်ကြားရှင်တပ်ဖွဲ့ကမြန်မာစကားမတတ်တဲ့တရုတ်လူမျိုးတွေတရုတ်ပြည်နယ်စပ်ကနေမန္တလေးကိုဖျက်အိန္ဒိယနယ်စပ်ကိုရောက်မှဖမ်းမိတာမျိုးလည်းဖြစ်ခဲ့ပူပါတယ်အခုကိစ္စမှာလည်းလက်နဲ့အလက်ရာပေါင်းများစွာကြည်စံထောင်တောင်းချီနယ်စပ်ကနေမန္တလေးရန်ကုန်ကိုဖျက်ပြီးရခိုင်ပြည်နယ်တဲထိရောက်သွားခဲ့တာဖြစ်ပါတယ
်ပြောရရင်သမရဦးသိန်းစိန်ဆိုရလက်ထက်ပြည်သူလူထုလုံခြုံရေးကိုပြည်ထရေးဝန်ကြီးဌာနနဲ့တပ်မတော်စစ်ဘက်လေးရလုံခြုံရေးအဖွဲ့တွေပူးပေါင်းတာဝန်ယူထားတဲ့ကာလမှာမြို့ပြလုံခြုံရေးစီအကြီးအကျယ်ကျိုးပေါက်ခဲ့တာတွေ့နိုင်ပါတယ်။ဒီလိုဖြစ်ရတာလည်းတာဝန်ရှိသူတွေဟာပြည်သူတွေအသက်အိုးရင်စီးစိမ်လုံခြုံရေးဆိုတာထက်မြို့ပေါ်ကကျောင်းသားတွေဒေါ်တော်ဦးလှကိုထင်ကျော်တို့လိုတက်ကြွလှုပ်ရှားသူတွေကိုပဲရန်သူတွေလိုသတ်မှတ်အဲဒီလှုပ်ရှားမှုတွေကိုပဲတိမ်နင်းဖို့ဥတည်ချက်ထားအာရုံစိုက်ခဲ့တာကြောင့်လည်းဖြစ်နိုင်ပါတယ်။ဒါကြောင့်လေတကယ်ပြည်သူတွေရဲ့အသက်အိုးရင်စီးစိမ်တွေကိုထိခိုက်နိုင်တဲ့ဒုတဲ့ကြီးမားအဖြစ်ဆွာကြီးမားတဲ့စစ်တုံးလက်နဲ့ပစ္စည်းကိရိယာတွေကိုမန္တလေးရန်ကုန်လိုမြို့ကြီးတွေကနေတဆင့်ရခိုင်ပြည်နယ်တဲ့အထိအချင်းချင်းအခါခါပေးရငင်းငင်းနဲ့ဖယ်ယူသွားနိုင်ကြတာပါအရင်ကအဆက်ဆက်လက်ထက်ကမဖြစ်နိုင်ခဲ့တဲ့မြို့ပြလုံခြုံရေးစီးကျိုးပေါက်သွားခဲ့တာဖြစ်ပါတယ်အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ပြည်ထရေးဝန်ကြီးဌာနစစ်ဘက်ရေးရလုံခြုံရေးဌာနတွေဟာသူတို့ရဲ့အဓိကတာဝန်ဖြစ်တဲ့ပြည်သူလူထုရဲ့အသက်အိုးရင်စီးစိမ်လုံခြုံရေးကိုထိထိရောက်ကာကွယ်နိုင်စွမ်းမရှိတာတွေ့မြင်နိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။လာမယ့်အင်္ဂါညတိုက်ရိုက်လေလိုက်အစီအစဉ်မှာဘာတွေဆွေးနွေးမလဲဆိုတာနားဆင်ကြရအောင်ပါ။
တော်ရရှိများရှင်သမရဦးသိန်းစိန်အစိုးရအုပ်ချုပ်မှုမကြခင်ကုံဆုံးတော့မှာဖြစ်တာနဲ့များသူ့အစိုးရတပ်တန်းတွင်မြစ်ဆုံရေကာတာစီမံကိန်းကိုဆိုင်းငံ့မှုဆုံးဖြတ်ချက်ဟာလည်းပြက်ပြဲတော့မှာဖြစ်ပါတယ်။စန့်ကျင်ကန့်ကွက်မှုတွေနဲ့အကြီးအကျယ်ကြုံခဲ့ရတဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့အသစ်တက်လာမယ့် NLD အစိုးရအနေနဲ့ရောဘယ်လိုဆုံးဖြတ်ဆောင်ရွက်သင့်ပါသလဲ။တိုင်းပြည်အတွက်ဖွံ့ဖြိုးရေးလိုအပ်ချက်နဲ့တဘာဝပတ်ဝန်းကျင်လူမှုအတိုင်းဝိုင်းတွေပေါ်ထိခိုက်လာမယ့်အရေးဘက်မြအောင်ဘလို့ဆောင်ရွက်ကြမလဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်နေနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အတွေ့အကြုံတွေသဘောထားတွေကိုအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင
်။လာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါသေးရှင်။အခုဆက်ပြီးတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မပေးစာများကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်ရှင်။
ပါစေ VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင် နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာတဲ့သောရရှင်ရဲ့အစာတွေကိုထုံးစံအတိုင်းအရင်ဆုံးပြောပြပေးသွားခြင်းပါတယ်။ပြည်သူအများဆင်းရဲသားဆိုပြီးကျွန်တော်တို့စီကတင်ဆက်ပေးတဲ့အစီအစဉ်ကိုသောရရှင်ခံပြန်းထံကတော့တော်တော်လေးကောင်းမွန်တဲ့သတင်းစုဆောင်းမှုပါတဲ့ဒီလိုမျိုးပြည်သူတွေသိမြင်လာအောင်လို့ထောက်ပြကူညီပေးတဲ့ VOA ကိုလည်းကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ရှင်။တပတ်အတွင်းအားကစားသတင်းကိုအားပေးတဲ့ပရိသတ်လည်းတော်တော်များတာတွေ့ရပါတယ်နော်။ဒီထက်ကသောရရှင်ခန့်ရောင်စဉ်ကတော့ဒီအစီအစဉ်ကိုအရန်ကြိုက်ပါတယ်ဆိုပြီးဆိုလာတာပါ။ကျမရဲ့အစီအစဉ်တွေကိုအထူးသဘောကျပါတယ်ဆိုတဲ့သောရရှင်ကတော့လက်ကင်ဖုန်းနဲ့ကျမရဲ့အန်ရဲ့ဆိုပြီးပညာပေးသတင်းတင်ဆက်မှုနဲ့ပတ်သက်ပြီးတော့ဒီလိုဗဟုသုတရရမယ်ကျမရဲ့အတွက်လည်းအထောက်အကူဖြစ်တဲ့ဆောင်းပါးတွေကိုကြိုဆိုပါတယ်လို့ရေးလာပါတယ်ရှင်။တပတ်အတွင်းအားကစားသတင်းအစီအစဉ်ကိုသဘောကျပါတယ်လို့ရေးလာတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့ဒီအစီအစဉ်ကိုတင်ဆက်ပေးတာအမတန်ကျေးဇူးတင်ပါတယ်။ဒီတစ်မခါလည်းတိုးချဲ့နိုင်ပါစေလို့ဆုမွန်တောင်းပါတယ်တဲ့။ VOA 1.2 1.3 တွေကျမ်းမာချမ်းသာကြပါစေလို့လည်းဆုတောင်းပေးလိုက်ပါတယ်ဆိုပြီးရေးလာပါတယ်ရှင်။သတင်းမှန်တွေတင်ဆက်ပေးနေတဲ့ VOA ကိုကျေးဇူးပါလို့ရေးလာတဲ့သောရရှင်ကတော့ Handy Inley ဖြစ်ပါတယ်။ဒီသောရရှင်က
VOA ကိုနားထောင်လာခဲ့တာရာစုနှစ်ထက်ဝက်ကျော်ရှိနေပါပြီ။ VOA ကသတင်းအမှန်တွေကိုကြားသိနားထောင်ဝင်ရနေလို့ကဘာကြီးဘာဖြစ်နေသလဲ။မြန်မာပြည်ကြီးဘာဖြစ်နေသလဲတိရကြားရမှတ်ရကဏ္ဍအဆောင်ကဗဟုသုတရအသိအမြင်တွေတိုးပွားအတွေးအခေါ်တွေရင့်ကျက်မြင့်မားလာရလို့ VOA ရဲ့ကျေးဇူးကကြီးမားလှပါတယ်ဗျာ VOA ဝိုင်းတော်သူဝိုင်းတော်သားများကျမ်းမာကြပါစေအသက်ရာကျော်ရှည်ကြပါစေခင်ဗျာ
ဗဟုသုတအသိအမြင်တိုးပွားရလို့ဒီသောရရှင်ကကျေးဇူးတင်ပါတယ်လို့ရေးလာတဲ့အချိန်မှာကြော်စင်ဦးဆရာဆိုတဲ့ဒီ Facebook ကသောရရှင်ကတော့ VOA အကိုအမများခင်ဗျာတဲ့ခရိုင်းဆိုရင်နေ့စဉ်သတင်းလောင်းကို share လို့ရပါတယ်အခုဟာက share လို့မရလို့ပါအကြောင်းရင်းသိပြရစီလို့ရေးလာပါတယ်ဟုတ်ကဲ့ပါ Facebook က VOA သတင်းတပုတ်အောက်မှာရေးထားတဲ့သောရရှင်ဖြစ်ပါတယ်ကျမအိမ်မှာ share လုပ်ကြည့်အဲ့ဒီသတင်းကိုတဆင့်ဖြန့်ကြည့်တာပေါ့နော်အဲ့လိုမျိုး share လုပ်ကြည့်တော့အဆင်ပြေတာတွေ့ရပါတယ်ရှင်ဒါကြောင့်မလို့အဲ့ဒီသောရရှင်ဘက်က internet line မကောင်းလို့လားဒါမှမဟုတ်ရင်လည်း smartphone အသုံးပြုလို့ share လုပ်တာမှ line ကျနေလို့ share ကမထွက်တာလားဆိုတာစဉ်းစားစရာပါကျမလည်းကိုယ်တိုင်မမြင်ရတော့အသေးစားပြောဖို့ခက်ပါတယ်ရှင်နောက်ထပ်တစ်ခါထပ်ပြီးတော့လုပ်ကြည့်ပါအောင်လို့ပဲအကြံပေးချင်ပါတယ်နော်ကျေးဇူးတင်ပါတယ်အခုတော့သောရရှင်တွေကို billboard hot အဖြစ်ဆုံးတချင်းလေးတစ်ပုတ်နဲ့ကြားဖြတ်ပြီးတော့ဖျော်ပြေးပေးချင်ပါတယ်ရှင်ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်တချင်းလေးကတော့ The Chainsmokers ဆိုတဲ့ DJ နှစ်ယောက်ပါဝင်ပြီးတော့ဖွဲ့ထားတဲ့ဂီတအဖွဲ့နဲ့တေးသန့်ရှင် Roses အားဖြည့်ပြီးတော့တည်ဆိုထားတဲ့ Roses ဆိုတဲ့တချင်းပဲဖြစ်ပါတယ်။ဒီတချင်းက2015တည်းကအထွက်လာတာဖြစ်ပြီးတော့2015နှစ်ကုန်မှာတော့ Hot Dance Electronic Song စီးရင်အကနဲ့ Electronic တချင်းစီးရင်မှာနံပါတ်1ရတဲ့တချင်းပဲဖြစ်ပါတယ်။သောရရှင်နေနားဆင်ခံစားကြည့်ပါအောင်ရှင်။ Take it slow but it's not typical.
Drunk on the good life, I'll take you to paradise.
ယ်ဆိုတဲ့ဒီဂျင်းမြောင်းနဲ့ဖွဲ့ထားတဲ့အဖွဲ့နဲ့အဆိုတော် Roses တို့အားဖြည့်ပြီးတည်ဆူထားတဲ့ Roses ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါ။တော်ရရှင်တွေအတွက်မြန်မာတချင်လေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာလက်ဆောင်ဖြစ်နေဖြောပြပေးဖို့ရှိပါတယ်။အခုတော့ကျမတို့ VOA ကတင်ဆက်တဲ့သတင်းပေါ်မှာတော်ရရှင်တွေမှတ်ချက်ရေးလာကြတာတွေကိုဖော်ပြပေးစမှာပါ။မင်္ဂလာတော်ကျူးကျော်ရက်ခွက်တွေရှင်းလင်းခံရဆိုတဲ့သတင်းမှာဒီရန်ကုန်တိုင်းမင်္ဂလာတော်မြို့နယ်တွေကပင်မပြင်စက်မှုဇုန်တွေကကျူးကျော်ရက်ခွက်၃ခုကိုနောက်ဆုံးထားပြောင်းရွှေ့ဖို့တတ်မှတ်ရက်ကြော်လွန်သွားပြီးတဲ့နောက်မှာအာဏာပိုင်တွေဆက်ရဲနေရကြီးတွေတုံးပြီးတော့ရှင်းလင်းဖယ်ရှားခဲ့တဲ့အကြောင်းဗီဒီယိုရုပ်မြင်သံကြားကရေဒီယိုကနေပြီးတော့သတင်းတင်ဆက်ပေးခဲ့ပါတယ်နော်။ဒါနဲ့ပတ်သက်ပြီးတော့သောရရှင်တွေအများကြီးတုံ့ပြန်ရေးသားလာကြတဲ့အထက်ကတချို့ကိုဖော်ပြပေးကြပါမယ်။ Joseph Smith ဆိုတဲ့သောရရှင်က
ကျူးကျော်ဒဲရီမှာနေတဲ့သူတွေကိုအယံတနာမိတယ်အမှန်ဆိုလို့ရှိရင်အရှိတော်အရှာမှာအမိမြမာပြီလောက်မြေောက်တဘောဝတရားစရပေါ်ကျော်သွားမှုနဲ့စိုက်ပျိုးဖို့မြေစီမြေလွှာကောင်းတဲ့နိုင်ငံမျိုးမရှိသေးပါဘူးမြေလို့မြေရန်တွေအများကြီးရှိပါတယ်မြမာပြီမှာဘသူသေးသေးငတိမိုင်ပြီးရောဆိုတဲ့လူတွေကြောင့်ပါဥပမာအနေနဲ့ကြည့်ရင်တော့အခုနေပြီးတော့ဟာရင်တုန်းကဘာမှမရှိတဲ့ဒီခြုံတွေထူထပ်နေတဲ့နေရာတစ်ခုပါအဲ့လိုမျိုးနေရာမျိုးတွေကအစိုးရရုံးဆိုင်တဲ့မြို့ဖြစ်နေတိဆောက်ခဲ့ကြတာပဲလေကျူးကျော်တဲမှာနေတဲ့သူတွေကအမိမြမာပြီကနိုင်ငံသားဆစ်စစ်တွေပါအခုလယ်မြေတွေကိုတင်းဆဲထားတဲ့ဥပိုင်တို့စစ်တပ်တို့ကပဲအခုမြန်မာပြည်မှာရှိနေတဲ့ကျူးကျော်အိမ်အောင်စုတွေကိုတအိမ်အောင်မြေတကွက်နှုံပေးရင်တော့မှခမရုရဲ့ဘိုးစဉ်ပေါင်းဆက်ဆက်သက်စားလို့မကုန်နိုင်အောင်ကြံပါသေးတယ်။တည်ရင်ခုနောက်ကိုဘာမှမပါပါဘူးဗျာ
။တော်ရရှင်လူချောကတော့ဒီလိုကျူးကျော်တဲတွေဖြစ်လာတာကတက်ဆိုင်ရာရက်ွက်အုပ်ချုပ်ရေးမှုနဲ့စီပင်ကိုအေးအေးယူတင်တယ်တဲ့။မရှိစင်ရိုင်းသားတွေစီကပတ်စံတောင်းစီမံကိန်းနေရာတွေမှာကိုယ့်ဟာကိုအိမ်ဆောင်နေခိုင်းတက်ဆိုင်ရာကလာပြီးတော့ဘူရိုဇာနဲ့လာထိုးတော့အစိုးရနဲ့လုံခြုံရေးယူပေးတဲ့ရဲတွေပဲဆဲခံရတာပါ။တကယ်တမ်းစားတာကရက်ွက်အုပ်ချုပ်ရေးမှုတွေပါဆိုပြီးတော့ဒီတော်ရရှင်ကြီးလာပါတယ်။ခင်ထွေးရီဆိုတဲ့တော်ရရှင်ကတော့သူ့ရဲ့ကိုရီအတွေ့အကြုံနဲ့နှိုင်းယှဉ်ပြီးတော့ဒီကိစ္စပေါ်မှာအခုလိုတုံ့ပြန်ပြီးတော့ရေးသားလာပါတယ်။
ကျမလည်းမြန်မာနိုင်ငံသားတယောက်အနေနဲ့တခုလောက်တော့ပြောပြရစီရှင်။အဲ့ဒီအတွက်ကိုလည်းပြပအားကိုပစိန်ရိုးလို့တော့ကျမကိုမမြင်စေလိုပါဘူး။အခုလက်ရှိထိုင်းနိုင်ငံမှာခဏအလုပ်လုပ်နေပါတယ်။ဆယ်လင်းကားနှစ်လောက်ရှိပါပြီ။ဒုက္ခပေါင်းများစွာနဲ့လည်းရင်ဆိုင်ခဲ့ရပြီးပါပြီ။ဒါပေမဲ့ငတ်မွတ်တဲ့ဘေးတော့မရောက်ခဲ့ပါဘူး။ဘာကြောင့်လဲဆိုတော့အလုပ်ဟူသမျှဂုံရှိစွာဆိုလိုပါပဲ။သူတို့နိုင်ငံကပြည်သူပြည်သားတွေအပြင်တခြားနိုင်ငံသားတွေအတွက်ကိုပါအလုပ်ကများပြားလာတယ်ဆိုတာအလုံးသိတယ်လို့ပါပဲသူတို့နိုင်ငံသားတွေကိုလည်းအဖက်ဖက်တိုးတက်အောင်လို့အစိုးရတွေနဲ့သက်ဆိုင်ရာတွေကဝိုင်းဝန်းကူညီဖြည့်ရှင်ပေးကြတယ်အစွန်းဆုံးအထိမရေတွက်နိုင်လောက်အောင်ပါပဲအဲ့ဒီအထက်ကတခုလောက်တင်ပြလိုတာကတော့အခုလက်ရှိဒုက္ခရောက်နေကြတဲ့လောက်ကင်စားတောက်စရာနေရာမရှိတဲ့ဆင်းရဲသားတောင်သူလယ်သမားမိသားစုတွေကိုနိုင်ငံတော်ပိုင်းနည်းမြေတဲ့ယာယီဖြစ်တော်၎င်းအဆင်ပြေတဲ့အထီတော်၎င်းစိုက်ပျိုးရေးမွေးမြူရေးမိမိအားတန်ရာလောက်ကင်စားတောက်နိုင်ဖို့အခါအသင့်တို့စီမံခန့်ခွဲဖြည့်ရှင်ပေးနေပါတယ်။ဒါကြောင့်ကျူးကျော်နေမြေတဲ့ရှိနေကြတဲ့ပြည်သူတွေထဲမှာဒုက္ခရောက်နေတဲ့မိသားစုအ ਨੇ နဲ့အများတော်ရှိမှာပါပဲ။အဲ့တော့အဲ့ဒီမိသားစုတွေကိုအသင့်တင့်ကူညီဆောင်ရှောက်ပေးပါလို့ဒုက္ခရောက်ဖူးသူပြည်သူတယောက်အနေနဲ့မေတ္တာရက်ခံပါရစေရှင်။
ခင်ထွေးကြီးဆိုတဲ့တော်ရရှင်ကသူ့ရဲ့ကိုယ်တွေအတွေ့အကြုံနဲ့နှိုင်းယှဉ်ပြီးခုလိုမျိုးကျမတို့ VOE ရဲ့ Facebook စာမျက်နှာမှာမှတ်ချက်ပေးပြီးတော့ရေးလာတာဖြစ်ပါတယ်။တက်ဦးဆိုတဲ့တော်ရရှင်ကလည်
းအစရေကကိုယ်မြင်မှမဟုတ်တာနေခွင့်ရတာလေးနဲ့တင်ကျေးဇူးတင်တဲ့ပါတယ်။အချိန်တန်လို့ပိုင်ရှင်ကပြန်တောင်းရင်အသာတကြီးလေးပြန်ပေးလိုက်ပါ။ဒါလောကတဘာဝပါပဲ။အစရေကကိုယ်ပစ္စည်းမှမဟုတ်တာကျူးကျော်တွေ90ရာခိုင်နှုန်းဟာလှုပ်ရှားတွေကြီးပါပဲ။သူတို့ရဲ့နောက်မှာသူတို့ကိုချုပ်ထားတဲ့ငွေရှင်တွေပွဲစားတွေလည်းအများကြီးရှိပါတယ်။ကျူးကျော်တွေအတွက်ချပေးခဲ့တဲ့ရက်ကွက်တွေကိုသွားကြည့်သူတို့ရတဲ့မြေကွက်တွေရောင်းပြီးနောက်တနေရာမှာသွားပြီးတော့နေကြပြန်ပြီလေ။ပိုင်ရှင်ခွင့်ပြုချက်မရှိဘဲသူတို့ဘာပစ္စည်းကိုယူလာခိုးတာပါပဲ။စင်ရဲတာခိုးမယ်ဆိုမြမပြီမှာလူကောင်းဘယ်ရှိတော့မှာလဲဗျာ
။သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။သောရရှင်တွေအတွက်မြမသချင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖြောပြပေးဖို့ရှိပါတယ်ရှင်။မောင်ဗျူရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတီလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ကတော့ တင်းစစ်တဲ့သောရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးခြင်းသေးပါရဲ့နော်။မစ်ဆန်နေတဲ့အတူနိနိခင်စောအားဖြည့်ပြီးတည်ဆူထားတဲ့သတင်းလေးနဲ့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။သောရရှင်တွေတိကျပြီးဖြစ်ပါလိမ့်မယ်နော်။အချစ်ရဲ့ဂျေးကျွန်းဆိုတဲ့သတင်းလေးပါ။ဒီသတင်းလေးကိုတော့ဒီသတင်းကိုပင်နိုင်တည်ဆူတဲ့မစ်ဆန်ဒီကပဲကိုယ်တိုင်ရေးဆက်ထားတာဖြစ်ပါတယ်။နားဆင်ခံစားကြည့်ပါအောင်ရှင်။
Sapi, ngang pa chi toa bi, nhen nhẹ kẹt đệ mi, lâu nay lo chuẩn bi, tôi tâm cả chiếu bóng chen anh quá nhiều gan nên phe si, ngang phe cả bò lông lâu lâu là nên xây chạy nghề chi bao cô cha nên chọn để xem kiếm tiền cần cha tiền là như mối bom nhà lo cái da, thao ra bây giờ phụ ngang tem phe kẹt lệ, bữa đó mà nên gạo trên đã phục lo chỗ giáp để quậy chi che, ngang bây giờ chuyện bên mẹ lệ, náo che ngang bây giờ ba chi tê lệ, chi che ngang xong bây chuyện bên mẹ lệ. Now that that shows I'm shit up good again and yellow nya nya touch what I get when they move ya ngal na pa kwa ka ya le chit tu pien pien shu za kwa mie bo cha ya ka ya le ple tu mye ye u nya twa nin le ngem kwa chem twa ne min pyo me so a long dukha
be tin ne ko rai ye ko rai so de mi san ni ne tu nin ni khin so a phye pyo ti so tha ra phit par de a che ye jee jon so de ta chin ko na sin ke cha ya da ba မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေ၊ရှင်းပြစာတွေနဲ့တည်တခြင်းတောင်းတာတွေကိုတင်းနှင်းရင်းညပိုင်းနဲ့တင်းနှလာနဲ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ VOA ရဲ့အင်တာနက်အစားမြင်လာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျွန်တော်တို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။တုံးပြတ်ပါတိကနေခြေကိုယ်ကလက်ခံပေးမယ်လှုပ်လိုက်တော့စိတ်ထဲမှာရှိလေ
။မေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာပါရှင်။ဆက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုကိုသားညိုဦးနဲ့မခင်ဖြူထွေးတို့တင်ပြပေးပါလိမ့်မယ်ရှင်။
ဂျပန်နိုင်ငံကမျိုးသမီးတွေအလုတ်ကစိတ်ဖိစီးမှုတွေတက်တာစီအောင်ထူးခြားခြားဝန်ဆောင်မှုပေးနေတာရှိပါတယ်။အဲဒါကတော့ဒီရုပ်ချောတဲ့အမျိုးသားတွေကသူတို့ငိုတဲ့အခါမှာမျက်ရည်တုပ်ပေးတာပါ။အဲဒီဝန်ဆောင်မှုကို Ikimiso ဆိုတဲ့ကုမ္ပဏီကလုပ်ဆောင်ပေးနေတာဖြစ်ပြီးတော့ဒီစလုံးဟာရုပ်ချောတဲ့အမျိုးသားနဲ့ငိုတယ်ဆိုတဲ့စလုံးကိုပေါင်းစပ်ထားတာဖြစ်ပါတယ်။ဒီဝန်ဆောင်မှုအတွက်တစ်ချိန်ကိုဒေါ်လာ80နီးပါးလောက်ပေးရပါတယ်။ငိုဖို့အတွက်ဝမ်းနည်းဖို့ကောင်းတဲ့ရုပ်ရှင်ကြည့်တာ၊ဇလန်းတိုလီတွေနားထောင်တာနဲ့ဝမ်းနည်းစရာကောင်းတဲ့သချင်းနားထောင်တာစတဲ့အစီအစဉ်တွေပါဝင်ပြီးတော့ရုပ်ချောတဲ့မျိုးသားတွေကသူတို့ငိုတဲ့အခါမှာမျက်ရည်တုပ်ပေးပါတယ်။အဲ့လိုမျိုးလုပ်တဲ့အတွက်စိတ်ဖိစီးမှုတက်တာစီတယ်လို့ဝန်ဆောင်မှုယူနေတဲ့သူတွေကပြောပါတယ်။ဂျပန်နိုင်ငံမှာဒီလုံငန်းလုပ်ကင်သူအယောက်90လောက်ရှိပြီးတော့သူတို့ဟာလုပ်ငန်းလုပ်ကင်ဖို့အငိုကုထုံးနံပါတ်ရရှိထားကြသူတွေဖြစ်ပါတယ်။ Ikimiso ဟာသူတို့လုပ်ငန်းစတင်တဲ့2015ခုနှစ်စက်တင်ဘာလကစပြီးတော့ကုမ္ပဏီပေါင်း90လောက်ကိုဝန်ဆောင်မှုပေးခဲ့တယ်လို့ပြောပါတယ်။
ကျွန်းရည်မြို့တော်ထိုင်ပြည်မှာတော့စောက်ထိုးစောက်ထားတဲ့သုံးတက်တိုက်အိမ်ကိုစိတ်ဝင်စားလာကြည့်ကြတဲ့သူတွေအများပြားရှိနေပါတယ်။အိမ်ပြင်နေရန်ကိုတောက်တောက်ပပအယောင်တွေနဲ့ဆေးတုပ်ထားပြီးအထွေးအပြင်စင်ကိုတော့အမေရိကန်ကျေးလက်အိမ်တလုံးပုံစံလုပ်ထားတာပါ။ပုံမှန်အရွယ်အစားတိုင်းရှိတဲ့စပွဲ၊ကလက်ထိုင်၊အိမ်သားစတဲ့အသုံးဆောင်ပစ္စည်းတွေအားလုံးကိုစောက်ထိုးစောက်ထားပြီးတော့ကားတစ်စီးရထားတာတော့မှပါပါသေးတယ်။ ဒီရေကိုဖေဖော်ဝါရီလ6ရက်နေ့မှာအများပြည်သူလာရောက်ကြည့်ရှုနိုင်အောင်ဖွင့်လှစ်သွားဖို့စီစဉ်ထားပေမယ့်ပြီးခဲ့တဲ့ဇန်နဝါရီလတည်းထိုင်းပြည်မှာမိုးအဆက်မပြတ်ရွာနေခဲ့တာကြောင့်ဆောက်လုပ်ရေးလုပ်ငန်းတွေနှောင့်နှေးခဲ့ရတယ်လို့သတ်မှတ်ချိန်တစ်ပတ်နောက်ကျပြီးတော့မှဖွင့်လှစ်နိုင်ခဲ့တာပါတိဆောက်တဲ့အချိန်စုစုပေါင်း2လလောက်ကြာခဲ့ပြီးတော့အမေရိကန်ဒေါ်လာ6သိန်းလောက်အကုန်ကျခံတိဆောက်ခဲ့ရတာပါထူးထူးခြားခြားစောက်ထားတဲ့တိဆောက်ထိုးအိမ်ကိုဇူလိုင်လ22ရက်နေ့အထိအများပြည်သူတွေလာပြီးကြည့်လို့ရအောင်ဖွင့်ပေးထားမှာဖြစ်ပါရဲ့ရှင်
ကြည်ကြာပစ္စည်းအဟောင်းအမြည်တွေနဲ့ဒီအင်ဒိုနီးရှားနိုင်ငံသားတယောက်ကဆေးရုံလက်တံတစ်ခုကိုတီထွင်လိုက်ပါတယ်။ဘာလီကျုံးမော်ကဂီဟစ်ဆော်အလုပ်ယုံပိုင်ရှင်အိုင်ဝီယန်ဆူမာဒါနာခါဒီလေးဖြတ်ပြီးတော့ဘဲဘက်လက်မလှုပ်နိုင်တော့ဘဲနဲ့6လလောက်ခံစားနေရတဲ့ပြဿနာကိုဖြေရှင်းနိုင်ဖို့ကြိုးစားခဲ့တာလည်းဖြစ်ပါတယ်။လက်တစ်ဖက်ထင်းနဲ့သူ့ရဲ့မိသားစုကိုလောက်ကင်ကျူးမွေးဖို့မလိုတဲ့အတွက်ထက်တန်းပညာလောက်သာသင်ကြားခဲ့ရတဲ့သူ့အနေနဲ့တက်ကြွသမျှနဲ့ဖန်တီးခဲ့တာပါ။သူဖန်တီးတဲ့အထဲမှာတော့အလုပ်ယုံကပစ္စည်းအပိုင်းအစတွေနဲ့ဆေးရုံလက်တံနဲ့ဒီလေးဖြတ်နေတဲ့လက်မှာတက်ထားတဲ့ဆေးရုံလက်တံကိုချိတ်ဆက်ထားပြီးတော့လူသလိုအုံနောက်ကနေညွှန်ကြားနိုင်တယ်လို့ဆိုတဲ့ခေါင်းစွတ်ကြိယာတစ်ခုလည်းပါပါတယ်။တီထွင်မှုနဲ့ပတ်သက်လို့သိပ္ပံနည်းကြခငယ်မမာတက်တည်မထူနိုင်ပေမဲ့ဒေသခံမီဒီယာတွေမှာတော့နာမည်ကျော်သွားပါတယ်။ Iron Man ဆိုပြီးတော့နာမည်ကျော်လာပြီးမြဲတီထွင်မှုဟာအစ်စ်မှမဟုတ်ဘူးဆိုပြီးတော့ဝေဖန်သူတွေလည်းရှိပါတယ်။ဒါပေမဲ့လို့ဘာလီကျွန်းအုပ်ချုပ်ရေးမှုကတော့ဝေယံရဲ့သတင်းကိုကြားပြီးတော့စိတ်ဝင်စားလွန်းလို့ကိုယ်တိုင်သွားကြည့်ပြီးကျမရေးအတွက်ထောက်ပံ့အဖြစ်ဒေါ်လာ3600လောက်နဲ့ညီမျှတဲ့အင်ဒိုနီးရှားရူဘီယားငွေတန်90အထိယူတန်းခဲ့ပါတယ
်ကိုသားညုံနဲ့မခင်ဖြူတွေတို့စီစဉ်တင်ဆက်ပေးတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကတလဲကြေညာပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုကပြည်내5ခုတို့မှာမနေ့စနေနေ့ကဒီမိုကရက်တစ်နဲ့ရီပပ်ဘလီကန်ပါတီချင်းနှစ်ရက်သမ္မတလောင်းရွေးချယ်ပွဲတွေကိုကျင်းပခဲ့ကြပါတယ်။လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ပါတီကိုစားပြုသမ္မတလောင်းတွေကိုရွေးချယ်နေကြတာဖြစ်ပါတယ်။ပြည်내လေးခုမှာကျင်းပတဲ့ရီပပ်ဘလီကန်ပါတီပြင်သမ္မတလောင်းရွေးချယ်ပွဲမှာတော့လက်ရှိအချိန်ထိထောက်ခံမှုအများဆုံးရထားတဲ့ဒေါ်နယ်ထရန့်ကလူးဝီစီယားနာနဲ့ကန်တကီပြည်내နှစ်ခုမှာအနိုင်ရပါတယ်။အထက်လွှတ်တော်မတ်တက်ခရုစ်ကမိန်းနဲ့ကန်ဆတ်စ်ပြည်내နှစ်ခုမှာအနိုင်ရရှိထားပါတယ်။အထက်လွှတ်တော်မတ်မာကိုရူဘီယိုနဲ့အိုဟိုင်းိုးပြည်내အုပ်ချုပ်ရေးမှူးဂျွန်ကာဆက်တို့ကတော့ပြည်내၄ခုစလုံးမှာအနိုင်ရတာမရှိဘဲနောက်ကနေလိုက်နေဆဲဖြစ်ပါတယ်။တနင်္ဂနွေနေ့အထိရလဒ်တဲ့ရရရီပပ်ဘလီကန်ပါတီဘက်မှာဒေါ်နယ်ထရန့်ကပါတီညီလာခံကိုယ်စားလှယ်358ဦးနဲ့ရှေ့ဆုံးကဥဆောင်နေဆဲဖြစ်ပြီးတက်ခရုစ်ကပါတီညီလာခံကိုယ်စားလှယ်295ဦးရရှိထားပါတယ်။ဒီမိုကရက်တစ်ပါတီဘက်မှာတော့အထက်လွှတ်တော်မှဘာနီဆန်ဒါစ်ကကန်ဆတ်နဲ့နီဘရာစကာပြည်နယ်တွေမှာအနိုင်ရပြီးနိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကလူးဝီစီယားနာပြည်နယ်ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရရှိထားပါတယ်။အီရန်နိုင်ငံဟီလာမြို့မှာဒီကနေ့တနင်္ဂနွေနေ့အသေးခံဘုံခွဲတိုက်ခိုက်မှုတစ်ခုကြောင့်အနည်းဆုံးလူ48ဦးသေဆုံးပြီးအများအပြားလည်းဒဏ်ရာရထားပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လက်ချက်ဖြစ်တယ်လို့ IS Islamic အစိုးရအဖွဲ့ကပြောဆိုထားပါတယ်။သမ္မတအနာလွှဲပြောင်းရေးနဲ့အစိုးရတည်းရဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဒီကနေ့တနင်္ဂနွေနေ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဗဟိုအလုံးမှုဆောင်နေနေပြည်တော်ကပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ဆိုင်းအိမ်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညကရဲ့အစီအစဉ်ထုတ်လို့ရေးမှုကကိုရဲကောင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Fighter Sunyet ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါမယ်ရှင်။မနေ့ပြန်မနေ့ပိုင်းထုတ်လွှင့်မယ့်အစီအစဉ်ကိုလည်းစောင့်မျှော်နားဆင်ကြပါ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.